of America in Burmese.
Mingla ba shin. Washington မြို့တော် VOA American အတန်းကနေ2020ပြည့်ဇွန်လ3ရက်တင်းနာနေနေတဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ချင်းနိုင်ကတင်ဆက်မှာပါ။ American ပြည်ထောင်စု Minnesota ပြည်နယ် Manhattan Police မြို့မှာပြီးခဲ့တဲ့သတင်းပတ်ကလူမဲအမျိုးသားတအူရဲလက်ချက်နဲ့တေဆုံသွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေ American မြို့ကြီးအတော်များများမှာဒီရက်ပိုင်းအတွင်းဖြစ်ပွားခဲ့ရမှာစနေနေ့ညပိုင်းကအကြမ်းဖက်တာလူရတာတွေနဲ့မီးရှို့ဖျက်ဆီးတာတွေအထိဖြစ်ခဲ့ပါတယ်။ရဲကားတွေနဲ့အစိုးရအဆောက်အုံတွေကိုဆန္ဒပြသူတချို့ကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။ဒါကြောင့်ရဲတပ်ဖွဲ့ကမျက်ရည်ရုံပုံးတွေငရုတ်ကောင်းရည်တွေနဲ့ရာဘာကြီးတွေသုံးကြီးနှိမ်နင်းခဲ့ပါတယ်။မြို့အတော်များများမှာညမထွက်ရကာဖျူးအမိန့်ချမှတ်ထားတာကိုဖိဆန်ပြီးဆန္ဒပြသူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုရဲတပ်ဖွဲ့နဲ့ထိတ်တန့်ရင်ဆိုင်တာတွေဖြစ်ခဲ့ပါတယ်။American ပြည်ထောင်စုကအကြမ်းဖက်ဆန္ဒပြပွဲတွေကိုပြည်ရင်းလုံခြုံရေးအရန်တပ်ဖွဲ့တွေအနေနဲ့တုံ့ပြန်ကင်တွယ်နေတာနဲ့ပတ်သက်လို့သမ္မတထရန့်ကကောင်းမွန်တဲ့လှုပ်ရက်ဖြစ်တယ်လို့တနင်္ဂနွေနေ့ကချီးကျူးပြောဆိုခဲ့ပါတယ်။အသက်46နှစ်အရွယ် African American အမျိုးသား George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေဟာညာရင်းချင်းအကြမ်းဖက်အုံကြွမှုဖြစ်ပြောင်းလဲခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကလူမှုကွန်ရက် Twitter ပေါ်မှာရေးသားခဲ့တဲ့သမ္မတထရန့်ရဲ့ဆာမှာတော့မင်းမဲစီဆန်နဲ့လှုပ်ရှားမှုတွေကို Antifa လဝဲရင်အဖွဲ့ကလှုပ်ဆော်ဦးဆောင်ခဲ့တာဖြစ်တယ်လို့ဆွဆွဲပြတင်ခဲ့ပါတယ်။စနေနေ့ညက Manhattan Police မြို့မှာလဝဲအစိုးရတွေရဲ့မင်းမဲစီရိုက်လှုပ်ရှားမှုအလုံးကိုထိန်းချုပ်နိုင်ခဲ့တဲ့အရန်တပ်ဖွဲ့ဝင်တွေရဲ့လုပ်ရက်ကိုအခြားပြည်နယ်တွေအနေနဲ့လည်းအတူယူသင့်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပြင် Antifa အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ် American ပြည်ထောင်စုကသတ်မှတ်မှာဖြစ်ကြောင်းလဲသမ္မတကဆိုပါတယ်။ဒါပေမဲ့လည်း American နိုင်ငံသားလွတ်လပ်ခွင့်လှုပ်ရှားမှုသမ္မတရဲ့အမျိုးသားလုံခြုံရေးစီမံကိန်းဒါရိုက်တာ Hina Shamsi ကတော့သမ္မတ Trump ရဲ့ Twitter မှာရေးသားတဲ့ကြေညာချက်ဟာအကြမ်းဖက်ဝါဒကိုနိုင်ငံရေးတစိုက်တက်အလွဲသုံးစားလုပ်တာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ်။ဒါပြင်ပြည်ရင်းအုပ်စုတစုကိုအဲ့ဒီလိုမျိုးသတ်မှတ်ဖို့တရားဝင်လုတ်ပိုင်ခွင့်မရှိသလိုဒီလိုသတ်မှတ်ကြေညာမယ်ဆိုရင်လည်းတိတာထင်ရှားတဲ့လှုပ်ထုံးလုပ်နည်းတွေကိုမေးခွန်းထုတ်စရာရှိလာတယ်လို့သူကပြောပါရရှင်။ American ပြည်ထောင်စုတဝန်အုံကြွဆန္ဒပြမှုကြောင့် Coronavirus ကူးစက်မှုအသစ်တွေပေါ်ပေါက်လာနိုင်ကြောင်း American ကျန်းမာရေးအရာရှိတွေကတနင်္ဂနွေနေ့ကသတိပေးပြောကြားခဲ့ပါတယ်။မကြသေးမီရက်တွေအတွင်းတနိုင်ငံလုံးဆန္ဒပြမှုတွေမှာနှာခေါင်းစည်းတက်ဆင်ထားသူတွေရှိတယ်လို့မတက်သူတွေလည်းရှိနေတာကိုတွေ့ကြရပါတယ်။ဒါအပြင်အခုလိုဆန္ဒပြပွဲတွေမှာလူတအုပ်နဲ့တအုပ်အကွာဝေးနဲ့နေဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။American ပြည်ထောင်စုဟာ COVID-19 ရောဂါကူးစက်ခံရမှုကမ္ဘာမှာအများဆုံးနိုင်ငံဖြစ်နေပြီးကူးစက်ခံရသူပေါင်း 1.8 တန်းကျော်ရှိနေပါတယ်။ COVID ကြောင့်သေဆုံးသူပေါင်း 3,000 ကျော်ရှိသွားပါပြီရှင်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိသမျှသတင်းတုသတင်းမှားတွေရဲ့ NDA ပိုးပြီးရင်ဆိုင်ရဖို့ရှိမယ်လို့မြန်မာသတင်းလောကမှာအတွေ့အကြုံရင့်ကျက်သူတွေကတနင်္ဂနွေနေ့ကသတိပေးပြောကြားခဲ့ပါတယ်။မေလ31ရက်တနင်္ဂနွေနေ့ည9နာရီကပြည်ထောင်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဦးရွှေမန်းရဲ့ကိုပိုင် Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တဲ့သတင်းတုသတင်းမှာကောလာဟာလာတို့ရဲ့ NDA ဆိုတဲ့ခေါင်းစဉ်နဲ့သကဝိုင်းမှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းBBC မြန်မာဌာနမှအငိမ့်စားဒေါက်တင်သားဆွေမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဟန်တာဝဒီဦးအောင်ကျိုင်တို့၃ဦးပါဝင်ဆွေးနွေးခဲ့ပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ဒီဆွေးနွေးပွဲမှာပါဝင်တာဟာ VOA နဲ့ပတ်သက်ခြင်းမရှိဘဲသူ့ရဲ့အမြင်သာဖြစ်တယ်ဆိုပြီးစတင်ဆွေးနွေးရမှာမြန်မာနိုင်ငံမှာသတင်းမှားတွေပြန့်နှံ့တက်ရောက်မှု NDA ကြီးမားရတဲ့အဓိကအကြောင်းရင်းကိုအခုလိုသုံးသပ်ပါတယ
်။အဓိကအားဖြင့်တော့ဒါတွေကဘယ်မှာဖြစ်တယ်လဲဆိုတော့သတင်းလွတ်လပ်ခွင့်မရှိတဲ့နေရာတွေအမှန်မလို့ရှင်လဲပွင့်လင်းမြင်သာမှုမရှိတဲ့ဟိုပွင့်လင်းမြင်သာမှုတွေအားနေတဲ့အစိုးရတရားဖြစ်ရှိနေတဲ့နေရာမျိုးတွေမှာဆိုလို့ရှင်သတင်းသမားတွေကဒီလူလူကြားမှာအတော်လေးပြန့်နှံ့တာများပါတယ်
။ဇကဝိုင်းကိုဥဆောင်ခဲ့တဲ့သူရဦးရွှေမန်းကတော့သတင်းတုသတင်းမှားတွေကြောင့်လူဖွဲ့စည်းအတိုင်းဝိုင်းအနေနဲ့တောကပွားဒုက္ခများခဲ့ကြပြီးအမုန်းတရားတွေပွားများခဲ့တဲ့ဖြစ်ရပ်တွေကိုကာကွယ်တားဆီးနိုင်ရည်ရည်ရွယ်ချက်နဲ့အခုလိုမျိုးသတင်းမီဒီယာအတွေ့အကြုံရှိသူတွေကိုဖိတ်ခေါ်ဆွေးနွေးတာဖြစ်ကြောင်းပြောဆိုခဲ့ပါရရှင်
ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ညဘိုင်းနိုမီတာ40 kHz 9.13 ညဘိုင်းနိုမီတာ51 kHz 98.9 နဲ့ ဒိုင်နမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အာရှတလွားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ရှိနေရမှာစင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ကဒီယောဂါကူးစက်သူ918ဦးထပ်မံတွေ့ရှိတဲ့အတွက်ကူးစက်သူပေါင်း 34,800 ကျော်သွားပြီဖြစ်ပါတယ်ကူးစက်သူအများစုဟာအလို့သမားအဆောင်တွေမှာနေတဲ့နိုင်ငံသားအလို့သမားတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာတော့မေလ31ရက်ည8:00ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလူပေါင်း920ကျော်ကိုစစ်ဆေးခဲ့ရမှာကိုဗစ် -19 ရောဂါပိုးရှိသူဓာတ်ကွဲတည်ပြုလူနာတဦးမှမရှိဘူးလို့ကြေညာချက်မှာဖော်ပြပါတယ်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူ224ဦးရှိပြီးသေဆုံးသူ6ဦးရှိပါတယ်။ထိုင်းနိုင်ငံမှာတော့တနင်္ဂနွေနေ့ကကူးစက်သူ4ဦးထပ်မံတွေ့ရှိကြောင်းအတည်ပြုထားကြောင်းဇန်နဝါရီလကလေးစလို့ကူးစက်သူပေါင်း3000ကျော်နဲ့သေဆုံးသူ59ဦးရှိပါတယ်။အခုနောက်ဆုံးကူးစက်မှုရဲ့80ရာခိုင်နှုန်းလောက်ဟာပြည်ပကပြန်လာသူတွေစီကဖြစ်တယ်လို့ထိုင်းအစိုးရကပြောပါတယ်။ဒီဥနိုင်ငံမှာတော့တနင်္ဂနွေနေ့ကရောဂါကူးစက်သူ2ဦးထပ်မံတွေ့ရှိပြီးရောဂါကူးစက်ခံရပေမဲ့လက္ခဏာမပြတဲ့သူ၄ဦးရှိတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်မှုနေ့စဉ်နဲ့အမျှမြင့်မားနေစေဖြစ်ပေမဲ့ကန့်သတ်တားမြစ်ချက်တွေကိုအဆင့်လိုက်ပြန်လည်ဖြေလျှော့ပေးနေချိန်မှာပြည်သူတွေကလည်းရောဂါပိုးမကူးစက်ရအောင်သတိနဲ့နုံနုံကြားကြားနေကြဖို့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်ကမ္ဘာပေါ်မှာလော့ခ်ဒေါင်းအရှိကြာဆုံးချမှတ်ထားတဲ့အိန္ဒိယနိုင်ငံဟာရောဂါကူးစက်မှုအန္တရာယ်များတဲ့ဇုံတွေကလွဲလို့ကြံဒေသတွေမှာဒီဇွန်လာတဲ့ကန့်သတ်မှုတွေကြီးကြီးမားမားဖယ်ရှားသွားဖို့ပြင်ဆင်ထားပြီဖြစ်ပါတယ်။နိုင်ငံတွင်းအများသုံးသယ်ယူပို့ဆောင်ရေးယင်းတွေပြေးဆွဲမှုနဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်သွားဖို့မိုဒီအစိုးရကနီလန်းချတာပြီးဘယ်ဒေသတွေကိုကူးစက်ရောဂါအန္တရာယ်ဇုံဖြစ်သတ်မှတ်ထားရှိမယ်ဆိုတာမျိုးကိုကြေညာပွဲရှိတယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့ပြည်သူတွေအနေနဲ့နှာခေါင်းစည်းတက်တာလက်အိတ်ဆွတ်တာခက်ခွာခွာနေတာစတဲ့social distancing စီကံချက်တွေကိုဆက်ပြီးလိုက်နာရလိမ့်မယ်လို့ဝန်ကြီးချုပ်မိုဒီကသတိပေးပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာစနေနေ့ကကားဘုံးထောင်ဖောက်ကွဲတိုက်ခိုက်မှုကြောင့်ရုတ်တံသတင်းတောက်တူဦးနဲ့ကားဒရိုက်ဘာတူသေဆုံးပြီးလူ6ဦးဒဏ်ရာရသွားတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။သေဆုံးဒဏ်ရာရသူတွေဟာခါရှိရုတ်တံသတင်းဌာနကဝန်ထမ်းတွေဖြစ်ပါတယ်။ရုတ်တံအဖွဲ့ဟာနေခင်းမဲ့လူစီကားချိန်မီနီဘတ်စ်နဲ့သွားနေတုန်းကားမှာတက်ဆင်လာတဲ့လက်လုတ်ဖောက်ခွဲရေးကိရိယာကြောင့်အခုလိုတည်ဆုံးခဲ့ရတာဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်။သတင်းသမားတွေကိုအခုလိုတိုက်ခိုက်တာဟာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတိုက်ခိုက်တာပဲဖြစ်တယ်လို့အာဖဂန်အစိုးရသတင်းမီဒီယာစင်တာရဲ့ဒါရိုက်တာဖာရိုးစ်ဘာရှာရီကပြောဆိုလိုက်ပြီးဒီလုပ်ရက်ကိုအစိုးရအနေနဲ့အလေးထားစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။အလားတူအာဖဂန်သတင်းသမားများလုံခြုံရေးကော်မတီကလည်းခုလိုဘုံခွဲတိုက်ခိုက်မှုအပေါ်ပြစ်တင်ရှုတ်ချလိုက်ပြီးတရားခဏ၄ကိုဖော်ထုတ်ရေးယူဖို့တောင်းဆိုနေပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကိုရာဆန်ဒေတာစစ်သွေးကြအုပ်စု ISKP ကစနေနေ့တောင်းပိုင်းမှာကြေညာခဲ့ကြောင်းအစွန်းရောက်အကြမ်းဖက်အုပ်စုတွေရဲ့သတင်းတွေကိုစောင့်ကြည့်လေ့လာနေတဲ့ site အဖွဲ့ကပြောပါတယ်ခင်ဗျာအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကဒေါက်ဂလပ်စ်ဟာလီနဲ့ဘော့ဘာဂန်အာကာသယာဉ်မှူးတို့ဦးတို့လိုက်ပါသွားတဲ့ Crew Dragon အာကာသယာဉ်ဟာနိုင်ငံတကာအာကာသစခန်းကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။အသက်53နှစ်အရွယ်ဟာလီနဲ့အသက်49နှစ်အရွယ်ဘာဂန်တို့ဟာအရင်ကအမေရိကန်စစ်တပ်မှတာဝန်ထမ်းခဲ့တဲ့လေယာဉ်မှူးတွေဖြစ်ပြီးတက္ကသိုလ် 2000 တုန်းက NASA အဖွဲ့ရဲ့အာကာသယာဉ်မှူးသင်္ဘောကိုတက်ရောက်ဖို့ရွေးချယ်ခံရသူတွေဖြစ်ပါတယ်။စနေနေ့ကလွှတ်တင်လိုက်တဲ့ SpaceX ပုဂ္ဂလိကအာကာသယာဉ်ဟာ Washington DC ဒေသစံတော်ချိန်တနင်္ဂနွေမနေ့10နာရီကျော်အချိန်လောက်မှနိုင်ငံတကာအာကာသစခန်းကိုအောင်မြင်ရောက်ရှိသွားတာဖြစ်ပါတယ်။လူလိုက်ပါတဲ့အာကာသလွန်မြန်ရင်လွှတ်တင်တဲ့အစီအစဉ်ကို NASA အဖွဲ့က2017မှာရပ်ဆိုင်းခဲ့ပြီးနောက်အခုဒီခရီးစဉ်ဟာအမေရိကန်အာကာသယာဉ်မှူးတွေကအမေရိကန်မြေပေါ်ကနေအာကာသထဲသွားတဲ့ပထမဆုံးသမိုင်းဝင်ခရီးဖြစ်တယ်လို့ပုဂ္ဂလိကပိုင်အာကာသယာဉ်ကိုပထမဆုံးအသုံးပြုပြီးအာကာသစခန်းထဲသွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်ခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မီနီယားပလစ်စ်မြို့ကရဲတွေဖမ်းဆီးချိန်မှာလက်ထိတ်တန်းလန်းနဲ့တေဆုံးခဲ့ရတဲ့လူမဲအမျိုးသားအတွက်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှဖြစ်ပွားနေပါတယ်။ တေဆုံးမှုအတွက်တာဝန်ရှိတဲ့ရဲအရာရှိကိုလူတေဆုံးစေမှုလူတက်ရန်ကြေရွယ်မှုမရှိဘဲတတ်မှုစတဲ့စွဲချက်တွေနဲ့တရားစွဲထားပေမဲ့လည်းဆန္ဒပြပွဲတွေကရပ်တန့်မသွားဘဲဆက်လက်ဖြစ်ပေါ်နေတဲ့အကြောင်းတင်ပြပေးပါမယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့သမရအိမ်ပြူတော်ရှိကလာဖေးရဲ့ပန်းချံမှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးတရားမျှတမှုမရှိရင်အေးချမ်းမှုရမှာမဟုတ်ဘူးဆိုတဲ့ဆိုင်းပုတ်တွေနဲ့ဆန္ဒပြခဲ့ပါတယ်။ဆန္ဒပြပွဲတွေဟာမေလ30ရက်ကလေးမင်းညသကောင်အထိရတိုက်ဖြစ်ပွားခဲ့ပြီးအင်ဂျူရောဘိနာပတ်ဝန်းကျင်ကစာဦးတချို့ကိုဆန္ဒပြသူတွေကဖျက်ဆီးခဲ့ကြပါတယ်။ဆန္ဒပြသူတဦးဖြစ်တဲ့အမေရိကန်စစ်မှုထမ်းဟောင်း Marilyn White က
Wanna see the violence stop
အကြမ်းဖက်မှုတွေကိုရပ်တန့်စေချင်ပါတယ်။တာဝန်ရှိတဲ့ရဲအရာရှိကိုအရေးယူတာမျိုးမြင်ချင်းပါတယ်။တရားစွဲတာမျိုးကမလုံလောက်ပါဘူး။တရားစွဲခံရတာဘာမှမဟုတ်ပါဘူး။သူတို့ကိုထောင်ချတာမျိုးလောက်ပဲဆိုရင်အဲ့ဒီနေရာမှာကျမသာဖြစ်ခဲ့ရင်ရဲကိုတွန်းချတာမျိုးလုပ်ခဲ့ရင်ကျမကိုအကြမ်းဖက်ရာဇဝတ်မှုနဲ့တရားစွဲမှာပါအခုသူကလူတယောက်ကိုတတ်လိုက်ပြီးမရည်ရွယ်ပဲတတ်မှုနဲ့တရားစွဲခံရမယ်ဆိုတော့ကျမတို့ဒီထက်ပိုပြီးလုံနိုင်တင်ပါတယ်လို့ပြောသွားတာပါအမေရိကန်နိုင်ငံတော်ကပြည်နယ်ဆက်တစ်ခုမှာပြည်ဝင်းလုံခြုံရေးအဆောင်တပ်တွေကိုစင့်ခေါ်ထားပြီးတော့နယူးယောက်မြို့ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့ Black Lives Matter ဆန္ဒပြသူတွေထိတ်တိုက်ရင်ဆိုင်အကြမ်းဖက်မှုတချို့ဖြစ်ပွားခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာဆိုရင်လဲဆန္ဒပြသူတွေဟာရဲကားတစီးကိုမီးရှို့ခဲ့ပါတယ်။ CNN သတင်းဌာနရုံးချုပ်ရှေ့မှာလဲဆန္ဒပြသူတွေဟာရဲတွေကိုရေဘူးတွေနဲ့ပောက်ခဲ့တယ်လို့အလုတ်ထွက်တဲ့လို့ကြွေးကြော်ခဲ့ကြပါတယ်။ဒေသုံးခဲ့ရသူလူမဲအမျိုးသား George Floyd ကြီးပြင်းခဲ့တဲ့ Texas ပြည်နယ် Houston မြို့ကဆန္ဒပြပွဲမှာဆိုရင်လဲလူထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ Houston မြို့ကန် Demi Floyd ကသူတို့ကညီမျှတာကိုပဲလိုချင်တာပါအဲ့ဒါပါပဲကျမတို့ပြည်သူတွေအကြောင်းမရှိပဲသေသွားတာမျိုးမလိုချင်ပါဘူးအသားအရောင်ခွဲခြားမှုမရှိပဲကျမတို့အားလုံးတန်းတူပါလို့ပြောသွားတာပါသေဆုံးမှုဖြစ်ပွားခဲ့တဲ့အနောက်အလယ်ပိုင်းကမင်နီယားပလစ်မြို့မှာဆိုရင်လဲအေးချမ်းစွာဆန္ဒပြပွဲတွေအနေနဲ့စတင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာမီးရှို့မှုတွေလူရဲမှုတွေဖြစ်ပွားခဲ့တာကြောင့်တစ်မျိုးလုံးတုန်လှုပ်နေကြပါတယ်အဲ့ဒီမြို့မှာစနေနေ့ကစတင်ပြီးည7နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ကိုလည်းမင်းနီယားပလစ်မြို့တော်ဝန်ဂျေကော့ဖရေးကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ငြိမ်းချမ်းပါအ
ာဖရိကန်အမေရိကန်လူမဲတဦးကိုဖမ်းဆီးရကနေတေဆုံးသွားတဲ့အဖြစ်အပျက်ကြောင့်အမေရိကန်ပြည်ထောင်စုကမြို့ကြီးတွေမှာဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေပါတယ်ဈေးဆိုင်တွေမီးရှို့ဖျက်ဆီးခံရတယ်လို့ပစ္စည်းတွေလည်းလူရဲယူငင်ကြတာကြောင့်ပြဿနာစတင်ဖြစ်ပွားတဲ့မင်နီဆိုတာပြည်နယ်ကမြို့ကြီးတွေနဲ့ဒီမြို့တချို့မှာညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်မင်းနီယာပိုလစ်မြို့ကကိုကောင်းဆန်ကိုဆက်သွဲပြီးတော့သူတို့တွေ့ကျင်ရတဲ့အခြေအနေအကြောင်းကိုကျွန်တော်အောင်ကဆက်သွဲမေးမြန်းတင်ပြပေးထားပါရစေ။မင်္ဂလာပါကိုကောင်းဆန်ရေဒီ African American လူမဲတဦးဖြစ်တဲ့ George Floyd တည်ဆုံးတာအခုဒါကိုကောင်းဆန်တို့နေတဲ့မြို့မင်းနီယာပိုလစ်မှာဆိုတော့အခုအခြေအနေအတော်ဆိုးနေတာကိုတွေ့ရပါတယ်။ဆိုတော့ကိုကောင်းဆန်တို့ရောဘယ်လိုတွေကျင်ရတယ်ဆိုတဲ့အကြောင်းအရင်ပြပြပေးပါလား။
ကျွန်တော်တို့ကမင်းနီယာပိုလစ်နဲ့ဒီ Saint Paul ဆိုတာဒီမှာ Twin City ပေါ့ဗျာ။မင်းနီဆိုတာမှာtwin city ရှိတယ်ဒါပေမဲ့ဟိုလမ်းဟို downtown ဟိုဘက် downtown ဒီဘက် downtown လမ်းကြည့်ရင်တွေ့နေရတယ်ဒါပေမဲ့လို့ minis id minis minneapolis မှာဖြစ်တဲ့ဟာက effect ကစိတ်ပေါ်ဘာလား effect လာဖြစ်နေဗျဟိုပြီးကြတဲ့နှစ်ရက်ကဆိုလို့ရှိရင်စိတ်ပေါ်တွေမှာဖြက်စီးတာတွေပါတွေညတွေအဲ့လိုမျိုးဟိုတော်တော်များများလိုက်လှုပ်လာတယ်ဒီတချို့လူငယ်တွေနဲ့နည်းနည်းဖြက်ချင်တဲ့လူတွေပေါ့နော်ဆိုတော့အဲ့လိုမျိုးတွေအခုကအဒီကမှလည်းတောင်းကြလာတာတွေကများလာတယ်ဆိုတော့လူတွေကကိုဗစ်ဖြစ်နေတယ်ဒါပေမဲ့လို့ဒီမှာအဲ့ဒါကိုလည်းစိတ်ပြပူပါတယ်မိကမအများကြီးဖြစ်နေတာဟုတ်ဒါပေမဲ့လို့အဲ့အခုထပ်တိုးလာတာကလူတွေမှာအဲ့လိုတိတ်မလုံးကျုံသလိုခံစားရအထူးသဖြင့်တော့ကျွန်တော်တို့လူမျိုးတွေကပိုဆိုးသလိုလူမျိုးဖြစ်တယ်ဘာဖြစ်လို့ဆိုတော့တချို့အများစုကအဲတချို့ဟိုစကားမတက်ဘူးတချို့တော်တော်များများဟိုအခြေအနေကိုဟိုမတုံ့တက်နိုင်ဘူးပေါ့နော်ပြောရင်ဆိုတော့အဲ့လိုမျိုးတွေလူတွေကတော့နည်းနည်းကတလာရှိရတယ်
မင်းနီယာပိုလစ်ကဒီတာဂက်ပေါ်လေ Department Store ကြီးကိုဝင်ပြီးတော့ဟိုဖျက်ဆီးပြီးတော့ပစ္စည်းတွေဝင်ယူနေတာကိုလည်းတွေ့ရပါတယ်ဆိုတော့တခြားနေရာတွေမှာရောဘယ်လိုအခြေအနေရှိပါလဲ
အာရှိတယ်ရှိတယ်တချို့ Asia ဆိုင်ရင်းတွေဒီလိုကိုဝင်လုတာတွေဝင်ဖြစ်တာတွေနောက်တစ်ခုအဲ့လမ်းဘေးမှာရှိတဲ့ဆိုင်တွေအကုန်လုံးမိမိကိုလိုက်ပြီးတော့အဲ့လိုဟိုလိုက်ဖြတ်တာတွေဟိုသူသဖြင့်တော့ဟိုအများစုကတော့အဲ့လိုအမှန်တရားရိုက်ခွဲမယ်အဲ့လိုတော်တော်များများဟ
ဟိုဟာလောက်ကြတယ်ဗျဆိုတော့လူတွေကအဲ့လိုအထိတ်တန့်နေဖြစ်သူသဖြစ်တော့ဟိုကျွန်တော်တွေ့ခဲ့တယ်ကျွန်တော်မျက်မြင်ကိုယ်တွေ့ခဲ့တယ်ဒီ Asia Store တခုပေါ့နော် Sanfu လို့ခေါ်တဲ့ Asia Store ဆိုရှင်အာတော်တော်ဟိုလူငယ်တွေအထူးသဖြင့်တော့ဒီလူမဲလူငယ်တွေပေါ့နော်အဲ့ဒါတွေအများစုအများစုကနေပြီးတော့အဲ့လိုဟိုဟိုဖျက်ဆီးတာပါ
ကိုကောင်းဆန်လည်းပဲဒီ grocery ဟိုကုန်စုံဆိုင်ဖွင့်လာတာဆိုတော့လေဟိုဆိုင်အခြေအနေရော
ကျွန်တော်တို့ဘက်ကလည်းဟိုနည်းနည်းအခြေအနေကတော့ဟိုဘယ်လိုပြောမလဲရှင်းစင်းလုံးတလန်းလုံးဆိုလန်းတလန်းလုံးအကုန်လုံးအဲ့လိုပိတ်ပြီးတော့ကာထားတယ်ပိတ်ဟိုဟိုဟာတွေလောက်ထားရတော့ဟိုကျွန်တော်ပြင်ပြားနေတဲ့ဒီလိုဟိုဟိုမှန်နေအကုန်လုံးဒီ site တွေအကုန်လုံးကာပိတ်ထားတယ်အဲ့ဒါဒီကျွန်တော်တို့ကျွန်တော်မနီယာပူလစ်ကိုမရောက်ဘူးဒါပေမဲ့လို့ကျွန်တော်စိတ်ကောထဲမှာတော့ကျွန်တော်အားလုံးရောက်တယ်စင်ပေါ်တဲ့ကဆိုင်ဒီအကုံလုံးကအဲ့ဒါမျိုးကိုအကုံပိတ်ထားအကုံဟိုကလုတ်ထားတယ်အဲ့လို
ဟုတ်ကဲ့ပါကုကောင်းဆိုင်အခြေအနေတွေကလည်းသူအဲ့ဒီမှာပို့ပြီးတော့ဆိုးရွားနေတာဆိုတော့ဘေးရန်ကင်းပါစေလို့ဆုတောင်းပါတယ်အခုလို့ဖြည့်ချပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ကျမကဆုမွန်ပါရှင်ကိုဗစ် -19 ကပ်ရောဂါကြောင့်အခက်တွေ့နေကြတဲ့မလေးရှားနိုင်ငံရောက်မြန်မာလူသမားတွေမတမာသူတွေရဲ့လိမ်လည်မှုခံရမဲ့အနေနဲ့ပါနောက်ဆက်တွဲကြုံနေရတဲ့အကြောင်းပြောပြပေးချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားအလုပ်သမားတွေအလုပ်ကိုင်းတဲ့စားဝတ်နေရေးအခက်အခဲဖြစ်နေကြသလိုအဖမ်းဆီးတွေကြောင့်နေရပြောင်းခြင်းသူတွေတိုးလာနေတာနဲ့အမျှမတမာသူတွေကအခွင့်ကောင်းယူဖို့ကြိုးပမ်းမှုတွေလည်းရှိလာတယ်လို့အလုပ်သမားရဲ့လှုပ်ရှားသူတွေကပြောပါတယ်။ဒီအတွက်လည်းနေရပြောင်းခြင်းသူမြန်မာနိုင်ငံသားတွေအထူးသတိထားကြဖို့မြန်မာတယုံနဲ့အတူအလုပ်သမားရဲ့လိုက်လံဆောင်ရွက်ပေးနေတဲ့ဦးတီဟမောင်မောင်ကပြောပြပါတယ
်အကြီးကတော့ဒီအချိန်မှာကအလုပ်နဲ့ဖြစ်တဲ့လူတွေကတော်တော်များနေတဲ့ခါကျတော့ဒါကိုအခွင့်ကောင်းယူပြီးတော့လူတွေကလိန်ငင်ကြတာပေါ့နော်အခုတော်တော်များများအယံပြန့်ငင်ကြတယ်အယံပြန့်ငင်တဲ့ခါကျတော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အနေအထားမျိုးမှာဥပမာပြောမလေးရှားဆိုရပေါ့နော်ဟို B4G အစီအစဉ်မျိုးပေါ့နော်ဒီ Back for Good ဆိုတဲ့ဒီဇန်ကြီးတက်တက်တာတာနဲ့ပြန်တဲ့အစီအစဉ်ကအခုချိန်မှာဘယ်လိုမှမဖြစ်နိုင်သေးဘူးဆိုအဲ့ဒီအနေအထားမျိုးမှာပြန်ညင်တဲ့လူတွေကလည်းအရန်ပြန်ညင်နေတဲ့ခါကျတော့လင်ညင်တဲ့လူကအခုချိန်မှာပြန်လို့ရပါပြီဆိုတော့အပေါ်လမ်းပြန်မယ်ဆိုစီရင်လျှောက်လို့ရပါပြီသူတို့ဆိုင်ရန်နေပေးထားလို့ရပါပြီဆိုတော့လင်ကြီးတစ်မျိုးပေါ့နော်နောက်လင်ကြီးတစ်မျိုးကအောင်လမ်းပြန်မယ်ဆိုလို့ရှိရင်လည်းဟာဥမာမြမကြီးမာတော်မဟိုအလုတ်အကိုင်အခွင့်လမ်းတွေပါသူကပေးအောင်မယ်ဆိုတဲ့သဘောမျိုးတွေနဲ့လင်တာဒါ line ပေါ်မှာသူတို့ပေါ်ပေါ်ချင်းမျိုးလင်နေတဲ့ဟာကိုကျွန်တော်တို့တွေ့နေလို့ဒါကြီးကျွန်တော်တို့ကချပြတာလी
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မလေးရှားနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေတော်တော်များများထိခိုက်သလိုလုပ်ငန်းခွင်တွေလည်းရနာကုန်တာကြောင့်အလုံးလက်မဲ့ဖြစ်ကြသူတွေတဲ့မြန်မာအလုံသမားအများပြားလည်းပါဝင်ပါတယ်ဒီလိုမျိုးအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာအလုံသမားတွေကိုအလုံးကိုင်အခွင့်အလမ်းနဲ့မတ်လုံးပေးလိန်လေသူတွေရှိနေတဲ့အတွက်သတိထားဖို့ကိုလည်းဥတီဟာမောင်မောင်ကတိုက်တွန်းပါတယ
်နောက်တစ်ခုကလည်းအခုတစ်ထေးတော်တော်များများကအလုံးမခန့်တော့ဘူးကြာဒီ COVID tax လောက်ကမဲ့အနေအထားမျိုးမှာတရားမဝင်နေဖြစ်တဲ့ခါကျတော့အထောက်အထားမရှိတဲ့ခါကျတော့စိတ်ဝင်စားစားသွားစစ်ဖို့အတွက်ဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒီလူတွေကအလုပ်လက်မဲ့တွေဖြစ်နေတာတော်တော်များများဖြစ်လာတယ်ဆိုတော့ဖြစ်လာတဲ့အချိန်မှာခုနလိန်နဲ့နောက်တစ်မျိုးကဟိုအလုပ်တွေတွင်းပေးပါမယ်ဆိုပြီးတော့လေဟိုဒါပေါ့အာဘယ်အလုပ်ကတော့ဘယ်လိုတွင်းလို့ရဟိုလုပ်လို့ရပြီပေါ့နော်ဘလားသာဘလောက်ရမယ်ဆိုပြီးတော့အဲ့လိုမျိုးတွေနေပြီးတော့ပြီးတော့တကယ်တကယ်ကျတော့ဟုတ်တာမဟုတ်ဘူးအဲ့ဒီကလေးတွေရှိမှရှိတယ်မရှိမဲ့ရှိမဲ့ပတ်စံလေးတွေကိုလိန်ညာပြီးတော့ယူသွားတဲ့ဒီအလုပ်တွင်းပွဲသားတွေရတဲ့တစ်မျိုးပေါ့နော်
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့သွာလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာအခက်ကြုံနေရတဲ့မြန်မာအလုပ်သမားတွေကိုတော့လက်တလောပရာဟိတအဖွဲ့တွေနဲ့အလုပ်သမားရေးဆောင်ရွက်ပေးနေသူတွေကထောက်ပံ့ကူညီပေးနေကြပါတယ်။ကယောကကြုံနေရချိန်မှာတရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးခံရသူတွေအတွက်ကတော့စိုးရိမ်စရာကောင်းတယ်လို့ဦးဒီဟာမောင်မောင်ကပြောပါတယ်
။သူတို့သတ်မှတ်ထားတဲ့ဒီအနေအောင်နေမြေကဟိုဒါကျွန်တော်တို့ဒီမြန်မာအတိုင်းဝိုင်းနဲ့ပတ်သက်တဲ့နေရာတွေတော့အခုလော့ဒေါင်းတွေအကုန်လုံးပြန်ဖြေချလိုက်ပြီ။ဒါပေမဲ့တခုပြဿနာကပါလို့တော့စပြီးတော့သူတို့လော့ဒ်ဒေါင်းချတဲ့အချိန်မှာခုနပြောလို့ပေါ့နော်ဒီဟိုစီးရင်းနေကောက်ယူတဲ့စစ်စစ်တဲ့အချိန်မှာအဲ့မှာတရားမဝင်နေတွေ့တဲ့အတွက်ပထမဆုံးဟိုဒါထောင်းချောက်အောင်ရှိတယ်အဲ့မှာတော်တော်များများအဖမ်းခံလိုက်ရတယ်ဒီအရေးပေါ်ကာလစတ်မှတ်တဲ့အချိန်ကစပြီးတော့တွက်လိုက်မယ်ဆိုလို့ရှိရင်အဲ့မတိုင်ခင်တည်းကဒီအထက်ထဲမှာလူရဲစီလို့ဟိုထောင်းအားနေပြီးတော့ကန့်ကိုရောက်နေတဲ့လူတွေကအဖြစ်ပြင်းနဲ့များများများလာပြီးဟို positive ဖြစ်တဲ့လူတွေကလည်းပါလာတယ်လော့ဒ်ဒေါင်းချထားတဲ့အဝင်းဝိုင်းမှာတော့မြန်မာသွားလာလို့မရတဲ့ခါကြတော့တချို့ဆိုလဲအထက်ထက်မှာပဲပုံလို့ရတဲ့လူတွေလည်းရှိတာပေါ့
မလေးရှားနိုင်ငံတွင်မှာကက်ယောဂါကာလာသွားလာလှုပ်ရှားမှုတွေဖြေလျှော့ပြီးလုပ်ငန်းတွေပြန်လည်စတင်တဲ့အခါမှာယောဂါကင်းစင်မှုရှိမရှိစစ်ဆေးသွားမှာပါလက်တလောမလေးရှားနိုင်ငံမှာတော့ COVID-19 ကက်ယောဂါကြောင့်သေဆုံးသူ100ကျော်အပါအဝင်ကူးစက်သူက8,900ကျော်ရှိနေပြီးခန့်မှန်းခြေမြန်မာအလုပ်သမား90ကျော်ဟာလည်းယောဂါပိုးကူးစက်ခံထားရပါတယ်ကျွန်မစုမွန်ပါရှင်
VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ရခိုင်ပြောင်ပန်းရေးနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအပေါ်မှာ ICJ ပြည်ဆိုင်ရာတရားရုံးကနေပြီးတော့ဂျားဖြတ်စီမံဆိုပြီးတော့ပြီးခဲ့တဲ့ January ကလကနေပြီးတော့လေးချက်ချပါတယ်ဒီလေးချက်ကယူဝအဖြစ်ပြောမယ်ဆိုရင်တော့ဒီလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့တစ်ချက်ပါပါတယ်။နောက်တစ်ချက်ကတော့ဒီလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းမြန်မာနိုင်ငံကလူမျိုးရေးဖွဲ့စည်းရေးဖြစ်တဲ့စစ်တပ်ရဲ့ဒီဖွဲ့စည်းတွေကိုမြန်မာအစိုးရအနေနဲ့ထိန်းကုတ်ထားဖို့ဒီလူမျိုးအခြေအနေတွေမဖြစ်အောင်လို့တားဆီးဖို့ဆိုတာပါပါတယ်။နောက်တစ်ချက်ကတော့ပြီးခဲ့တဲ့ပြည်ပခါအတွင်းမှာဒီမြန်မာနိုင်ငံထဲမှာဖြစ်ပျက်ခဲ့တဲ့နေရာကအထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းထားဖို့ဆိုတာပါပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ ICJ ကိုမြန်မာနိုင်ငံအနေနဲ့ပုံမှန်အစီအစဉ်တင်သွင်းဖို့ကနေဦးအဖြစ်ဆိုလို့ရှိရင်ဒီမေလ23ရက်နေ့နောက်ဆုံးထားပြီးတော့ပထမဆုံးဟိုအစီအစဉ်တင်သွင်းဖို့ဆိုတာပါပါတယ်။ဒီနောက်ဆုံးအချက်ဖြစ်တဲ့ဒီဂျာဖြတ်အစီအမံနဲ့ပတ်သက်ပြီးတော့အစီအစဉ်ပေါ့နော်အဲ့ဒါနောက်ဆုံးမေလ23ရက်နေ့ကနေပြီးတော့မြန်မာနိုင်ငံကနေပြီးတော့ ICJ ကိုပေးသွင်းလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ဒီအစီအမံနေနဲ့ပတ်သက်ပြီးတော့လိုက်လျောမယ်ဆိုတဲ့သဘောတူညီချက်ကိုပြလိုက်တာဖြစ်ပါတယ်။တော့ဒါနဲ့ပတ်သက်ပြီးတော့မြန်မာစုအနေနဲ့မြန်မာနိုင်ငံအနေနဲ့တကယ်ပဲဒီ ICJ ကအစီအမံအနေနဲ့ပတ်သက်ပြီးတော့ပြင့်ပြီးအောင်ဆောင်ရွက်နိုင်ပါရဲ့လားဆိုတာကိုကျွန်တော်တို့ဒီ Synergy လူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကမှုဆောင် Director ကိုတက်ဆွေဝင်ကိုကျွန်တော်မေးမြန်းတော့မှာဖြစ်ပါတယ်ကိုတက်ဆွေဝင်စကားခံကြတာကဒီ Ranger ဆိုတဲ့အသုံးနှုန်းနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကဒီရခိုင်ပြည်ပိုင်းမှာရှိတဲ့မွတ်စလင်လူမှုတိုင်ဝမ်ကို Ranger ဆိုတဲ့အသုံးနှုန်းကိုသူတို့အသိမှမပြုပါဘူးလက်မခံပါဘူးဒါပေမဲ့လည်းဒီအသုံးနှုန်းနဲ့ပတ်သက်လို့အဲ့ဒီဒေသမှာရှိတဲ့လူမှုတိုင်ဝမ်ကသူ့ကိုယ်သူကိုယ်လည်းသုံးတယ် Ranger လို့ပဲသုံးတယ်တခြားဒါအပြင်ဒီနိုင်ငံတကာကုလသမဂ္ဂပါဝင်နိုင်ငံတကာအစိုးရတွေနောက်သတင်းမီဒီယာတွေမှာလည်း Ranger ဆိုတဲ့အသုံးနှုန်းသုံးတဲ့ကြောင့်လို့ကျွန်တော်တို့ကတော့ဒီ Ranger ဆိုတဲ့စကားလုံးနဲ့ပဲရည်ညွှန်းပြီးတော့ပြောပါမှာဖြစ်ပါတယ်ခင်ဗျအဲ့တော့ခုနကကျွန်တော်အရင်ဆုံးမေးချင်တဲ့မိကွန်းကတော့ကိုသက်ဆွေကိုမေးချင်တာကဒီဖြစ်ပြီးခဲ့တဲ့ Prepka နဲ့ပတ်သက်လို့အထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းသိမ်းထားရမယ်ဆိုပြီးတော့ ICJ ကအစီအမံထဲမှာပါပါတယ်မြန်မာစုရသမရယုံကလည်းဒါနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ထားတာကျွန်တော်တွေ့ပါတယ်ဒါတွေကိုမပြောက်ပြောက်အောင်ထိန်းထားဖို့ဆိုတဲ့ညွှန်ကြားချက်ထုတ်ပါတယ်အဲ့တော့ကျွန်တော်မေးချင်တာကဒီဖြစ်ခဲ့တဲ့ပြဿနာတွေကနှစ်လက်တော်တော်ကြာနေပါပြီအဲ့တော့ဒီထောက်ထားတွေကအခုတည်းထိမပြတ်မစည်းရှိနိုင်ပါမလားမြန်မာစုရကအခုကညွှန်ကြားသလိုတော့တကယ်တမ်းအခြေအနေကထိန်းထားနိုင်ပါမလားကိုသက်ဆွေအမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျ
တက်တီအထောက်အထားတွေထိန်းမှုဖူလီကီဖာတော့ခက်တယ်လို့ကျွန်တော်နေလို့မြင်ပါတယ်ဒါပေမဲ့ဖြစ်နိုင်မှုဖူလီကီဖာတွေတော့မဟုတ်ပါဘူးဘာလို့လဲဆိုတော့ဒီကျွန်တော်တို့ဒီအင်းနေကီဖာအပြီးမှာနေနောက်ထပ်ထပ်ပြီးတော့သတင်းတွေထွက်လာကြတာရှိတယ်ဒီနိုင်ငံကအဖွဲ့အစည်းတွေကဒီ mass grief တွေပေါ့နော်ဒီပင်နီယာမှာ mass grief တွေနဲ့ပတ်သက်ပြီးတော့ရှိတဲ့ဟာမျိုးတွေရှိနိုင်သေးတယ်ဆိုတာလူတွေထွက်တာမျိုးတွေရှိတဲ့အခါကျတော့ဒီဟာတွေကိုရှိတဲ့အနေအထားလို့ကျွန်တော်နေတော့မြင်နေပေါ့နော်ဒါတူးပြီးတော့ဆိုတာမဖြောက်ပြက်ဖြစ်ဘူးခင်းနေမဖြောက်ပြက်ဖြစ်ဘူးရှင်တော့လူဟာမျိုးတွေကရှိနိုင်တဲ့အနေအထားတော့မြင်နေတိုးတိုးရွာတွေပေါ့ပြည်သူပြည်ကဖြစ်ပြီးဒီနှစ်နှစ်လောက်ကြာသွားတဲ့ကာလအတွင်းမှာရွာတွေကခြုံခံလိုက်ရတယ်ဒီဟိုကလမ်းတရားတွေဘီးနားတွေမှာအထူးသဖြင့်လမ်းတွေဘီးနားတွေမှာရှိတဲ့ရင်းသားရွာတွေဒီရွာတွေဆိုလို့ရှိရင်လောကဘူဒူဇာနဲ့ထိုးပြီးတော့လောကအပျောက်ရှင်းပလိုက်တဲ့ဟာဒါကျွန်တော်ဖက်တလိုက်တဲ့ပုံနေအများကြီးမှလည်းတွေ့ရတယ်ပြောလို့ရှိရင်အဖူရထုတ်ပြန်တဲ့ဒီသတင်းချက်လက်တွေဒီပါလေပါလေဒါလူတွေတွေ့ကြရရှိတယ်။ဒီပေါ်ရေးအတွက်ပါညာအကြောင်းပြပြီးတော့ဒီဖြိုလိုက်တဲ့ဟာလူတွေဒါရောအများကြီးရှိတယ်ပေါ့နော်။အဲ့တော့ဒီ2019က2019ကြာကာလတွင်ပါလေကျွန်တော်ဒီနှစ်နှစ်လောက်ကာလတွင်ပါလေအပြောင်းလဲတွေအများကြီးရှိပေါ်ကြရမျိုးလည်းရှိတယ်။သို့တော့ဒီတက်တီထောက်ထားတွေဒီမပြောက်မပေါ့ပျောက်ပြတ်သွားမှာအကုန်လုံးပျောက်ပြတ်သွားမှာဆိုတော့မဖြစ်နိုင်ပါဘူးကျွန်တော်အနေနဲ့ကတော့နောက်ထပ်ပို့ပြီးတော့အရေးကြီးတဲ့တက်တီထောက်ထားကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုပြောင်းသွားတဲ့ဒီတန်းနဲ့ချီလောက်တဲ့လူတွေပါပဲ။တော့ဒါလေတကယ်တက်ရှိတက်တည်ထောက်ထားလို့ပါပဲ။တော့ဒီဟာဒီလူကြီးဖီကနေပြီးတော့လေပြန်ပြောပြနိုင်တဲ့ဒီအချက်လက်တွေဒါမျိုးကြီးလေရာကောင်းရနိုင်မှာရှိပါလိမ့်မယ်။ဒါတို့ပညာရှင်တွေပူတည်ပါလိမ့်မယ်။အဲ့တော့အထောက်အထားတွေအောင်ရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ခုနပြောတဲ့ရွှေပြောင်းလို့မရနိုင်တဲ့ဒီရွာလူဟာမျိုးတွေပြောလို့ရှင်တခြားသောဒီလင်းကြီးတွေ mass grief တွေဒါတွေကတော့ဒီတဏိတာကာလအတွင်းမှာတော့ရှာဖို့ဖွင့်ဖို့တော့နည်းနည်းခက်ခဲရှိမှာပေါ့ကျွန်တော်ထင်ပါတယ်။
ကျွန်တော်နောက်တစ်ခုမေးချင်တာကတော့ ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံထဲမှာ Ranger 6သိန်းလောက်ရှိတယ်ဆိုပြီးတော့ကိန်းဂဏန်းတွေကသိရပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ဂျာဖြတ်အစီအမံကိစ္စကလည်းဒီ6သိန်းကိုအကောက်အွယ်ပေးလို့တဲ့အဓိကရွယ်ချက်ဖြစ်တယ်လို့သိရပါတယ်အဲ့တော့ဒီရှိနေတဲ့ Ranger 6သိန်းနဲ့ပတ်သက်လို့ရောမြန်မာစုအနေနဲ့တစုံတရာအကောက်အွယ်ပေးနိုင်တဲ့အနေအထားမျိုးအကောက်အွယ်ပေးထားတဲ့အနေအထားမျိုးတွေ့ရပါလား
ကျွန်တော်ဘာမှဟိုဟာတိတိရောက်ဘယ်လိုထားတာမတွေ့ရဘူးပေါ့အခုထိရတော့တော့ဟိုဟာဘာမှဒီဖိတ်ကျင်နေရတော့တိရောက်တဲ့ဒီဖီမန်ချက်တွေကျွန်တော်မမြင်အောင်မကြားအောင်တော့ဒီ Ranger ကြီး even ဒီတဖို့တင်လိုက်တဲ့ report ဆိုတဲ့ဟာနဲ့ပတ်သက်ရင်တော့မှဒီဘာမှအကြက်ပြတ်ဖွဲ့ကြီးတွေကျွန်တော်ကိစ္စရှင်းရှင်းလေးမသိရတဲ့အမှားလည်းရှိတာပေါ့အဲ့တော့ဘာတွေလုပ်ထားတယ်ဘယ်လိုဖီမန်ထားတယ်ဆိုတဲ့ဟာတော့ကျွန်တော်အနေနဲ့မသိရအောင်အဲ့တော့ကျွန်တော်ဒီမှာအများကြီးကြားရတဲ့ဟာတော့မင်းစင်ဒီကျွန်တော်ဖီရောက်နေတဲ့တွင်နေအောင်စစ်ပွဲတွင်နေဘယ်လိုအရောမိရှုခံရရဘာရောဖြစ်နေပြီတော့ Ranger တွေရောရခိုင်တွေရောဒုက္ခတွေရောနေရတဲ့တွင်နေတာကျွန်တော်ဆိုတော့ဒီတိုင်းတက်နေတဲ့ဟာပေါ့နော်တော့ဒါတော့ဟွာကြားရတဲ့ဟာပါပဲသူသူကြီးကတော့တိရတာဆိုလို့ဒီ Ranger တွေကိုရောက်ရှိရတော့လားမသိဘူးဒီဖန်တာတွေဟာကိုပြန်လှုပ်လိုက်တယ်ဆိုတော့ဒီတစ်ခုတော့ပဲဒီကြားထဲမှာသူသူကြီးကကျွန်တော်အနေနဲ့ကိုတွေးမိတယ်ကျန်တဲ့ကိစ္စကတော့ဘာမှဟွာချင်းချင်းရှေ့ရှာဖွက်ဖွက်လာတယ်ဒီတော့ကျွန်တော်လည်းမတွေးမိပါဘူ
းနောက်တစ်ခုသိချင်တာကကျွန်တော်ဒီ Ranger မြန်မာနိုင်ငံထဲမှာရှိတဲ့ Ranger 6သိန်းအခြေအနေပေါ့နော်ဒီ Ranger 6သိန်းအခြေအနေနဲ့ပတ်သက်ပြီးတော့တကယ်တမ်းသူတို့ကထားနေတာကျွန်တော်နားလည်တော့ပြီးခြားစခန်းနေတဲ့သူတို့ထားထားရတယ်သူတို့ရဲ့လုံခြုံရေးသူတို့တစုံတရာအနေနဲ့ပြုတ်နိုင်တဲ့အနေအထားပေါ့နော်တခြားလူမှုဖွဲ့စည်းဖြစ်စီတခြားလက်နက်ကိုင်ဖွဲ့စည်းဖြစ်စီအရန်အနေနဲ့ပြုတ်နိုင်တဲ့အနေအထားမျိုးတော့ရှိပါလားသူရဲ့လုံခြုံရေးဘယ်လိုရှိပ
ါဟုတ်ကဲ့ဒီကျွန်တော်ဒီ Ranger Camp တွေကိုကျွန်တော်လှမ်းပြီးတော့ effect တွေမြည်တဲ့ဟာမျိုးလေးမိတ်ဖွေနဲ့လှမ်းပြီးမြည်ပြီးပြောပြတာရှိတယ်တချို့ Camp တွေဆိုလို့ရှိရင်ဒီလက်ရှိ COVID-19 နဲ့ပတ်သက်ပြီးတော့တချို့ဖွဲ့စည်းတာဝန်ကြီးကူညီရမျိုးရှိတယ်သို့တော့ဝင်ခွင့်မရတဲ့အနေအထားမျိုးလေးတွေကြုံရတာမျိုးလေးရှိတယ်ဆိုပြီးတော့ကျွန်တော်ပြန်ကြည့်ရတာရှိတယ်နောက်တစ်ခုကကျတော့ Ranger တွေကိုကျွန်တော်တို့ကဘယ်လိုမှထားတဲ့အဓိပ္ပာယ်ပေါ့နော်ဒါကတော့အရင်ဆုံးကတည်းကဒီအခုဒီနှစ်ပေါင်းကြာပါပြီဒီပြဿနာကြီးစဖြစ်ပြီးကြတာဆိုလို့ရှိရင်ဒီ2023လောက်ကတည်းကဒါမှကပ်နေတဲ့မှာထားတာတွေဟာဒါတကယ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ cancel program မျိုးပေါ့တကယ်ဒီ open briefing program မျိုးတွေမှာနေတဲ့ဟာဒါကြီးကလေဒါတကယ်တမ်းဟိုကဖြစ်နေတဲ့ကိစ္စတခုမဟုတ်ဘူးလို့ကျွန်တော်နေနေယူဖတ်တာလေအဲ့တော့တကယ်တမ်းအခုရမှာဆိုတော့ကျွန်တော်ဒီ willingly ဒီဘယ်လိုပဲ willingness ရှိတယ်ဆိုလို့ရှိရင်ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဒီလုတ်ပြေးခြင်းနဲ့တကယ်အပြောင်းလဲတစ်ခုလုတ်ပြခြင်းတစ်ခုရှိရင်သူတို့မူရင်းဒေသတွေမှာပြန်ထားဖို့အတွက်မူရင်းရိပ်ရွာတွေရွာတွေရှိတယ်ဒီလိုနေရာကိုပြန်ထားဖို့အတွက်ဖီဖီတို့ဟာမျိုးလေးလုပ်လို့ရတယ်ဟာရှိလာပေါ့နော်အခုဒီကတော့ဒီကမ့်တွေထဲမှာရှိနေတော့မဲ့တယ်ဘာမှတော့ဒီကမ့်တွေနဲ့ပတ်သက်တဲ့ပြဿနာတွေအကြီးကြီးမှတော့မကြုံရနေသေးပါဘူးဒါပေမဲ့ဒီတချို့ဟာလေးတော့ကြားရတာပေါ့ဒီတိတိမမဒီတချို့ပြဿနာမျိုးလေးတော့ကြားရတာရှိတယ်ဒါပေမဲ့ဒါလေဒီကျွန်တော်တို့မသိရတဲ့အပိုင်းတွေရှိတယ်မထူးသဖြင့်တော့ဒီ effect တွေပိုင်းဆိုင်ရမှာပေါ့ဒီ internet မရနေတဲ့ကိစ္စကကျွန်တော်တို့ဒီတချို့နေရာတွေနဲ့ဖြစ်လို့ရှိရင်ပြောရဆိုရတာဒီ transfer တွေကိုတွက်ခါမျိုးခက်ခဲတာမျိုးတွေလည်းကြုံနေရတာမျိုးတွေရှိတယ်ပေါ့အခုလက်ရှိရခိုင်နေကြုံနေရတဲ့ပြဿနာကရခိုင်နေကြုံနေရတဲ့ဒီတိုက်ပွဲတွေဖြစ်ပွဲတွေဒီဒုက္ခတွေအကုန်လုံးကဒါလူရင်းကြတွေရင်တော့ကြုံနေပြီးသားဟာတွေပဲအဲ့တော့ဒါတွေကရခိုင်နေပြန်ရောက်လာတဲ့နေရာမှာဖြစ်လာတယ်အဲ့တော့အကြောင်းပြတဲ့အကောင်းတဲ့ဟာလည်းအေးကိုအခုချိန်မှာဒီဟိုဘာခေါ်လဲဒီဟိုအကြမ်းဖက်အဖွဲ့ဖူးတဲ့ပုံစံမျိုးနဲ့ဒီဟိုလှုပ်လိုက်တဲ့ခါကျတော့ဒါအကြမ်းဖက်ကိုတိုက်တာဆိုတဲ့ပုံစံမျိုးနဲ့ပေါ်ပြီးတော့ဒီတော်တော်ပြင်းပြင်းထန်ထိုးစစ်ဆင်လာတာမျိုးရှိတယ်။အဲ့တော့ကျွန်တော်ဒီနေ့မြင်တဲ့ဟာကတော့ Ranger တွေကတော့နိုင်ငံတကာဖိအားကြောင့်မို့လို့ဒီတိတ်အများကြီးအရင်ကလည်းဖူးဖူးကမဖြစ်နိုင်တော့ဘူးပဲ။ဒီရခိုင်မျိုးတွားနေတဲ့ဟာကတော့အရင်ကလည်းပူပြီးဖူးသွားတဲ့အညီသာဘက်တစ်ခုဘက်ကိုရောက်လာတယ်လို့တော့သုံးသပ်မိတယ်
။ Okay ဒီနေရာမှာကျွန်တော်တစ်ဆက်သေးမေးချင်ပါတယ်ခုနကဒီလူမျိုးတုံးတက်ဖြတ်မှုဒီလူခွေချိုးဖောက်မှုတွေမဖြစ်အောင်လို့လှုပ်ဆော်တဲ့အခြေအနေတွေကိုမြန်မာစုအနေနဲ့အကာအကွယ်ပေးဖို့ဆိုတာပါပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ကသမရယုံကခုနကကိုသက်ဆိုရင်ပြောရတဲ့ခင်ဗျာလည်းပါပါတယ်မိုးစကားမပြန့်ပွားဘူးမလှုပ်ဆော်ကြဘူးဆိုပြီးတော့သူကပြောမှဆိုရင်တော့သူအတုညွှန်ကြားချက်ကိုကျွန်တော်ဖတ်ကြည့်တော့ဌာနဆိုင်ရာအစင်းစစ်ကိုညွှန်ကြားတာလူလူကိုပြောတဲ့သဘောမျိုးတော့မဟုတ်ဘူးအဲ့တော့ညွှန်ကြားချက်တွေထုတ်တာမျိုးတော့ရှိပါတယ်တကယ်တမ်းအစုအနေနဲ့ဒီလိုမျိုးကျွန်တော် site တို့အခြေအနေမျိုးတွေမပေါ်လာအောင်လို့ထိထိရောက်အကာအကွယ်ပေးတဲ့ထိထိရောက်လှုပ်တော့ဟိုအသိပေးတဲ့ဟာမျိုးပေါ့နော်ခုနပြောလို့အမုန်းစကားတွေမလုံးကြပါနဲ့လို့ဟာမျိုးတွေလောက်တာမျိုးရောရှိပါလားချင်းကြီးအ
ဲ့ဒီညွှန်ကြားချက်တစ်ခုတော့ပဲကျွန်တော်တွေ့ပါတယ်ဒါလေးရုပ်တဲ့ဂလုတ်ကရက်ကြီးထွက်လာတဲ့ညွှန်ကြားချက်လို့ကျွန်တော်အနေနဲ့ယူဆတာတိတ်ပြီးတော့ဟိုဘယ်လိုကောင်းမလဲပုံမှန်ရင်းပြောရမယ်ဘူးရင်ကျွန်တော်ဒီတကြားကြီးတုတ်ထားတဲ့ဟိုဟောင်းနွမ်းနေတဲ့အစားအစာတစ်ခုပြတာဒီလောက်ပဲနော်ဒါအရှူကကုတ်တက်လုတ်ထားတဲ့ဟာကျွန်တော်ကတော့ယူဆတယ်အဲ့တော့ဒါနိုင်ငံတကာကို report တင်ရတော့မယ်နိုင်ငံတကာကိုပြဖို့ပြုတဲ့အချိန်မှာတော့ဒါလေးလုပ်လိုက်ပြီဆိုတာဒီပုံမှန်ရင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဟိုရိုးသားမှုပိုင်းနော်နိုင်ငံကြီးဖြစ်တာဒီအမှအများကြီးကျွန်တော်အနေနဲ့အခုချိန်ကြီးတော့မတွေ့ရသေးဘူးဒီ Ranger ကျွန်တော် fight နဲ့ပတ်သက်ပြီးတော့ဒါနိုင်ငံတကာဖိအားဒါပေမဲ့တခုကျွန်တော်တို့စီမံပြုရမှာတော့ဖိုးရအနေနဲ့ပြုံးပေါင်းပါဝင်ပြီးတော့ဒီ report ကိုအခုပြောဒီပုံမှန်တင်နေဒါလေးကိုလည်းနည်းနည်းအသ တန်ရှင်းပြီးပြီးလုပ်ပြီးတယ်ပေါ့နော်နည်းနည်းဟိုပြပြစီလေးလုပ်ပြီးတယ်ဆိုတာပြီးတော့ကျွန်တော်တို့အနေနဲ့တော့ကျွန်တော်အနေနဲ့အသိမှတ်ပြုတယ်သို့တော့တကယ်တမ်းထိထိရရောက်နိုင်ငံရေးဖီဇနာပပနဲ့လုပ်နေတဲ့ဟာမရှိဘူးလို့တော့ကျွန်တော်ကသုံးသပ်တယ်အဲ့တော့ဒီအမိန့်ထုတ်လိုက်တဲ့ဟာလည်းအောက်ချိန်မှာဘယ်လောက်ထိတကယ်ထိထိရောက်လုပ်မယ်ဆိုတဲ့ဟာတော့ကျွန်တော်အနေနဲ့မလျှော့ဘူးတကယ်ပြောရမယ်ဆိုလို့ရှိရင်လုပ်မယ်လားလားကတော့တော်တော်နေပါတယ်သို့တော့ဒါကိုကျွန်တော်တို့ဘယ်လောက်ထိဒီထုတ်ထားတဲ့အမိန့်ကိုတကယ်တမ်းတည်ဝအောင်လို့လုပ်ဖို့အတွက်ကိုအစိုးရကိုကျွန်တော်တို့တိုက်တွန်းကြမလဲဖိအားပေးကြမလဲတောင်းဆိုကြမလဲဆိုရဲတာတော့ဒါတော့ကျွန်တော်တို့တွေဝိုင်းပြောကြဝိုင်းလို့ရမယ်လို့တို့ကျွန်တော်နေပြောစားတယ်။တော့ဒါမျိုးထွက်လာတော့ကောင်းတယ်နော်ထွက်လာတော့ကောင်းတယ်ဒီအမိတ်ထုတ်လိုက်တဲ့ဟာကိုလည်းကျွန်တော်နေနေရတော့ဒါကျိုးဆိုတယ်ဒါကတော့ရေဘူအဖြစ်ကျိုးဆိုရမယ့်ကိစ္စတစ်ခုနေလည်းကျွန်တော်မြင်တယ်။သို့တော့ဒီအမိတ်ကိုတကယ်တည်အောင်လုပ်မယ်မလုပ်ဘူးဟိုကလုပ်နိုင်တယ်မလုပ်နိုင်ဘူးဆိုတဲ့ကိစ္စတော့ဒါမေကုန်အကြီးထုတ်ရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အဓိကဆူရရဲ့ commitment မှာပြောမဆွနော်ဒီရိုဂျာကြီးနဲ့ပတ်သက်ပြီးတော့ ICJ ကအခုလိုကြားဖြတ်စီမံလုပ်ထားတာကိုအစိုးရအနေနဲ့လိုက်နာမယ်လက်ခံတယ်ဆိုတဲ့သဘောတော်ဆောင်ပါတယ်စင်ကာတာတင်ပြီဆိုတော့အထက်မှာပါတဲ့အသေးစိတ်ကိုတော့ကျွန်တော်မသိရသေးဘူးပေါ့နော်အဲ့တော့ပြောမဆိုရင်တော့အစိုးရဘက်ကဒါနဲ့ပတ်သက်လို့လည်းပြောမဆိုရင် ICJ ကချထားတဲ့ကြားဖြတ်စီမံတစ်ချက်ချင်းနဲ့ပတ်သက်လို့လည်းသူတို့သမရယုံကနေပြီးတော့ကြီးညာချက်တွေထုတ်ပါတယ်ဆိုရင်တော့ genocide ဒီလူမျိုးတုံးတပ်ဖြတ်မှုတာမီရေးဆိုင်ရာနိုင်ငံတကာသဘောတူချက်ကိုလေးစားလိုက်နာကြဖို့ဆိုပြီးတော့တပ်ဖွဲ့တွေကိုညွှန်ကြားချက်တွေအဲ့ဒါမျိုးလည်းကျွန်တော်ဖတ်ရပါတယ်အဲ့တော့ဆူရဘက်ကတကယ်ကိုဒီဝင်းဂျာပြိပခါနဲ့ပတ်သက်လို့ကြည်အေးခြင်းနဲ့ပြည်လဲစီခြင်းနဲ့တန်တိတ်ထံပေါ့နော်သူရဲ့နိုင်ငံရေးတန်တိတ်ထံဘယ်လိုများရှိပါလဲကိုသက်ဆိုမယ်ပြီးကြပါလဲခင်ဗျာဘယ်လိုလားလားရှိပါရဲ့လား
ကျွန်တော်ဖိတ်ဘူးလေအဆူရကတော့ရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်ရှိမှရလိမ့်မယ်အဲ့တော့မှလည်းဒီအဆူရ credibility တက်မှာပေါ့နော်ဒါသူရဲ့ဒီဂုဏ်သိက္ခာလေးပြန်တက်လာမှာဖြစ်တဲ့ကြောင့်မို့လို့ဒီရှင်းကျင်မဲ့အနေထားရှိပါလိမ့်မယ်သို့တော့ဒီကိစ္စမှာကဒီတက်တဲ့အဆူရနဲ့ကြာပြည်လဲဖို့အတွက်ကအင်မတန်ရည်ကြီးပါလိမ့်မယ်ဘာလို့လဲဆိုတော့ဒီလက်ရှိအနေအထားအရဟူပါလေဖူရကူလည်းတက်ကွန်ထရိုးလုပ်ဖို့တော့ခက်တယ်ဟာမရှိတဲ့အခါကျတော့ဒီအမှာဒီဟိုဟာအချက်တည်းတစ်ခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမျိုးဖြစ်နေပြီဆိုတော့တော့ဒါအဖူရကကျွန်တော်နားလည်ပြီးပြရတယ်သို့တော့နှုတ်ပိတ်မနေဖို့လိုပါတယ်တော့ဒီအဖူရတာဝန်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မတော်ရောဒီလိုမျိုးရက်တိဖို့လူတွေငါတို့ကဒါလူတွေဖြစ်ဖို့လူတွေဆိုပြီးတော့ဒီခုနကပြောတဲ့ဒီနိုင်ငံရေးတန်လေးချောင်းတော့ကျွန်တော်တို့လို့လို့မရသေးတဲ့ကိစ္စမျိုးအခက်ခဲအများကြီးရှိမှာဒါကျွန်တော်အားလုံးနားလည်သို့တော့ဒါပေမဲ့ဒီအောင်အောင်မရောရောက်အောင်တွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရည်မှန်းချက်တခုဒီခိုင်မာတဲ့တန်ဖိုးတဲ့တခုတော့ကျွန်တော်တို့ဒီပြည်သူတွေကိုရောနိုင်ငံတကာကိုရောဒီထိထိရောက်ချပြနိုင်ဖို့လိုတဲ့အချိန်ရောက်နေပြီလို့ဒီဖတ်ပါတယ်အဲ့တော့ဒါကိုကျွန်တော်တို့အခုထိရောကျွန်တော်အနေနဲ့တော့အားမရသေးဘူးဒါပေမဲ့တွားလာတဲ့ process တွေအခုလက်ရှိပေါ့နော်ဒီနိုင်ငံတကာတရားရုံးကနေပြီးတော့ဒါကိုဒီချလိုက်တဲ့ main နေပေါ်မှာဒီပြန်ပြီးတော့ကောင်းကောင်းမွန် response ပြန်လုပ်တဲ့ကိစ္စမျိုးတွေနည်းနည်းအရှိတခုပေါ့နော်အရွေးတခုကရောက်လာတယ်ကျွန်တော်အနေနဲ့တော့မြင်တယ်ဝင်းကြိုင်ပြန်လုပ်ပြီးတာဒါမှမဟုတ်မေးထုတ်ပြီးတာသို့တော့အောက်ချီမှာတကယ်ထိထိရောက်နေဒီလုတ်တဲ့ဟာမျိုးတွေကတော့အခုထိကတော့အားနည်းနေလို့မယ်လို့ဆိုရတယ်။ဒါကိုကျွန်တော်တို့ဖြစ်အောင်အားပြန်ဖြည့်ဖို့လိုတယ်။အဲ့ဒါနဲ့အတူတူပဲဒါကိုလေသူကအဖူရကသူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ရဲ့တကယ်မူဝါဒကိုပြည်သူရောနိုင်ငံတကာရောထိထိရောက်ချပြပြီးတော့ဒါကိုမဖြစ်မနေသွားဖို့အတွက်ဒီဟာလုတ်ဖောင်ပြဖို့လေဒီဟာလုတ်ရမယ့်အချိန်ရောက်ပြီပါပြီ
။ Okay ဒီသက်ဆွေးဝင်ခုလိုဖြည့်ချပြီးတာကျေးဇူးအများကြီးတင်ပ
မင်္ဂလာပါရှင်ပုစိတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းခွင့်ပေးလိုက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင
်မြန်မာအစိုးရအနေနဲ့ကိုဗစ် -19 ကာကွယ်တပ်ဖြတ်ရေးနဲ့ပတ်သက်ပြီးစူးစမ်းအားထုတ်နေရခြင်းစီဘာကူသားဝန်ကြီးဌာနဘက်ကထူးထူးခြားခြားသတင်းတပုတ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ပြည်ပကနေတင်သွင်းခွင့်ပိတ်ပင်ထားတဲ့ကုန်ပစ္စည်းတွေစီးရင်ကနေနိုင်ငံခြားပြည်အရက်အမျိုးမျိုးကိုပယ်ဖျက်လိုက်ခြင်းပါ။အထိပယ်ကတော့ရာစုနှစ်တစ်ဝက်ကျော်တင်သွင်းခွင့်ပိတ်ပင်ထားတဲ့နိုင်ငံခြားပြည်အရက်တွေကိုတရားဝင်တင်သွင်းခွင့်ပြုလိုက်တာပဲဖြစ်ပါတယ်။ကျင်းပပြီးခဲ့တဲ့ဒုတိယအကြိမ်ပြည်တော်စုလွှတ်တော်25ကြိမ်မြောက်အစည်းအဝေးကာလတုန်းက2019ခုနှစ်ပြည်တော်စု၏အခွန်အောက်ဥပဒေဆွေးနွေးချိန်ရန်ကုန်တိုင်းစမ်းကြောင်းအမတ်ဦးဘိုဘိုဦးကနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုသင့်ကြောင်းပြောဆိုဆွေးနွေးခဲ့ပူပါသေးတယ်။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အခွန်တွေပိုတိုးပြီးရလာတော့မလား။နိုင်ငံသားပြည်အရက်တုတွေပျောက်ကွယ်သွားတော့မလား။ဈေးနှုန်းကရောဘယ်လိုဖြစ်လာမှာလဲဆိုတဲ့ကိစ္စတွေကစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်လို့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလေ့လာတင်ပြသွားပါမယ်။
လက်ရှိအချိန်ထိမြန်မာနိုင်ငံမှာနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံးလုံးကြီးပိတ်ပင်ထားတာမျိုးတော့မဟုတ်ပါဘူး အပြည်ပြည်ဆိုင်ရာလေဆိပ်ကအကောက်ခွန်လွတ်ဆိုင်တွေနိုင်ငံခြားသားတဲခုဝင်ရှိတဲ့ဟိုတယ်တွေကစားတောက်ဆိုင်တွေအတွက်ကတော့တရားဝင်တင်သွင်းရောင်းချခွင့်ရနေကြပါတယ်ဒီလိုဆိုတော့ပြည်တွင်းမှာနိုင်ငံခြားပြည်အရက်မျိုးမျိုးဝယ်ယူလို့မရစားတောက်ဆိုင်တွေမှာတောက်သုံးစရာမရှိဆိုတဲ့အနေအထားမျိုးလားလို့မေးစရာရှိပါတယ်အဲ့လိုလဲမဟုတ်ပြန်ပါဘူးရက်တက်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းကတက်ဆိုင်ရာပုံကူတွေကိုလက်ငွေပေးပြီးဖွင့်လှစ်ရောင်းချနေတဲ့ Liquor House တွေ Store ဆိုင်တွေမှာဝယ်ယူလို့ရတယ်လို့စားတောက်ဆိုင်မျိုးစုံမှာလည်းတောက်သုံးလို့ရနေပါတယ်ဒါပေမဲ့ဒါဟာတရားမဝင်မှောက်ခိုသဘောဖြစ်ပြီးတခါတည်းအာဏာပိုင်တွေကစီကံတင်းကျပ်ကြမ်းမက်လိုက်တဲ့အခါမျိုးမှာဆိုင်ထဲကပစ္စည်းတွေဖေရှားမှောက်ခိုသဘောရောင်းချတာမျိုးတော့ရှိခဲ့ပါတယ်နောက်တဲ့သဘာဝမကြတဲ့ဖြစ်ရကြီးကတော့တည်ရင်းမှာနိုင်ငံသားပြည်အရက်ရောင်းချမှုလုံးဝပိတ်ပင်ကန့်သက်ထားပေမဲ့ပြည်ထောင်စုဝန်ကြီးဌာနကနေနိုင်ငံအနှံ့ကစားတောက်ဆိုင်တွေ liquor house ဆိုင်တွေနဲ့ store ဆိုင်တွေကို license ကြေးကျက်15သိန်းပေးရတဲ့ FL 12နဲ့ကျက်24သိန်းပေးဆောင်ရတဲ့ FL 17 license တွေချထားပေးခြင်းပါပဲအဲ့ဒီတဲက Liquor House ဖွင့်လို့ရတဲ့ FL 12 license ပေးထားသူဟာရန်ကုန်တိုင်းအတွင်းထဲမှာပဲ 2,000 ကျော်တနိုင်ငံလုံးဆိုရင် 4,000 ကျော်ရှိနေတာပါ။ကျန်တဲ့ FL 17 ဆိုတာကတော့စားတောက်ဆိုင်တွေကိုပေးတဲ့ license ဖြစ်ပြီးဒီထက်အရေးအတွက်ပုံများပါတယ
်။အကျိုးဆက်ကတော့တင်သွင်းခွင့်အခွင့်ထူးရတဲ့လူတစုအကြီးအကျယ်အကျိုးမြတ်ဖြစ်ထွန်းတာကျေပြတ်နဲ့အကျင့်ပြတ်အဂရိလိုက်စားမှုဖြစ်ပေါ်စေတာတိုင်းသူပြည်သားတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အခွန်အကောက်ရမယ့်ငွေဆုံးရှုံးတာမျိုးဖြစ်ပေါ်စေခဲ့တာပါပဲခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပေးလိုက်ရင်တိုင်းပြည်အတွက်ရစဉ်ရထိုက်တဲ့အခွန်ငွေတွေရလာမလားဆိုတာကလည်းစဉ်းစားစရာပါတကယ်တော့မြန်မာနိုင်ငံမှာနိုင်ငံသားကနေကုန်ပစ္စည်းအမျိုးမျိုးတင်သွင်းတာကနေအကောက်အခွန်အပြည့်အဝရတယ်ဆိုတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးတရားဝင်မှတ်ပုံတင်ထားတဲ့ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်လမ်းကြောင်းကနေအခွန်ဆောင်ပြီးကုန်ပစ္စည်းတချို့တင်သွင်းတချို့ကတော့နေဆက်မှတ်ကိုလမ်းကြောင်းကနေတရားဝင်တင်သွင်းပြီးဈေးကွက်ထဲရောနှောရောင်းချတာမျိုးလုပ်ကြပါတယ
် TV ရေခဲတက်တာအဝတ်လျှော်ဆက်လို electronic ပစ္စည်းတွေ computer mobile phone နဲ့ IT ဆက်ဆက်ပစ္စည်းတွေအပါအဝင်သွင်းကုန်အားလုံးအဲ့ဒီနီးနဲ့တင်သွင်းရောင်းချနေကြတာပါလောလောဆယ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်မပေးခင်တုန်းကနိုင်ငံသားပြည်ဝိုင်းအမျိုးမျိုးတင်သွင်းခွင့်ပေးခဲ့ပါတယ်။နိုင်ငံသားပြည်ဝိုင်းတွေကိစ္စမှာလည်းအခြားကုန်ပစ္စည်းတွေလိုပဲအခွန်ဆောင်ပြီးတင်တာနည်းနည်းတရားမဝင်ခိုးသွင်းတာများများလုပ်ပြီးအခွန်ရှောင်ကြတာပါ။နိုင်ငံသားပြည်အရက်တွေနဲ့ပတ်သက်ရင်အဲ့ဒီလိုခိုးသွင်းကြဖို့ဖြစ်နိုင်ချေပုံများပါတယ်။အကြောင်းကတော့အခွန်နှုံးထားကြီးမြင့်လိုပါ2019စက်တင်ဘာလ25ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ပြည်ထောင်စုအခွန်အောက်ဥပဒေမှာနိုင်ငံသားဖြစ်အရက်တင်သွင်းခွင့်နဲ့ပတ်သက်ရင်တလီတာ7000ကနေ1000ခွဲတန်အရက်ဒပလင်းအတွက်အခွန် 3252 ကျပ်ကနေကျပ် 4100 အထိသတ်မှတ်ထားပေမဲ့ကျပ် 1000 ခွဲအထက်အရင်အားလုံးကိုတော့တလီတာတန်ဖိုးရဲ့60ရာခိုင်နှုန်းအခွန်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်နိုင်ငံသားပြည်အရက်တွေရဲ့တလီတာဒပလင်းတန်ဖိုးဟာအနည်းဆုံးကျပ်1000ခွဲအထက်မှုအခွန်နှုံးထားကြီးမြင့်နေမှာသိကြပါဗျ။တိတ်မကြသေးခင်တုန်းကတင်သွင်းခွင့်ပြုခဲ့တဲ့ Y အမျိုးမျိုးကိုအခွန်90ရာခိုင်နှုန်းသတ်မှတ်ထားတာတောင်မှောင်ခိုလမ်းကြောင်းကနေအများကြီးတင်သွင်းကြတာမို့အခွန်60ရာခိုင်နှုန်းကြာတင်မဲ့အရက်အမျိုးမျိုးဆိုရင်အဲ့ဒီလိုပဲမှောင်ခိုသွင်းကြအောင်ပါဒါကြောင့်အရက်အမျိုးမျိုးတင်သွင်းမှုကနေအစိုးရအတွက်အခွန်အခထိထိရောက်ရောက်ရဖို့တော့တိတ်မဖြစ်နိုင်ပါဘူ
းနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချမှုကနေရလာမယ့်အဓိကအကျိုးကျေးဇူးကတော့အဲ့လိုပိတ်ပင်ထားလို့ဖြစ်ပေါ်နေတဲ့အာဂရိလိုက်စားမှုအမျိုးမျိုးရော့ပါသွားနိုင်တာပါမောင်ခိုခိုးသွင်းလာတာတရားဝင်တွေမဟုတ်ဘူးဆိုပြီးနိုင်ငံသားပြည်အရက်အမျိုးမျိုးရောင်းချနေတဲ့ဆိုင်တွေကိုရဲနဲ့အာဏာပိုင်အဖွဲ့စည်းကတာဝန်ရှိသူတို့အများအားလုံးလိုငွေညှစ်အကြက်ကင်တာမျိုးအဲ့ဒီဆိုင်တွေကနေရဲတွေကိုပုံမှန်လိုင်းကြီးပေးရတာမျိုးမထင်ရင်မထင်သလိုဝင်ရောက်ဖမ်းဆီးခံရတာမျိုးရော့နေသွားနိုင်ပါတယ်တရားဝင်တင်သွင်းရောင်းချမှုတွေဖြစ်လို့စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့လဲအရေးဆိုနိုင်ခွင့်ရှိတော့မှာပါနိုင်ငံသားပြည်အရေးအတုဝယ်ယူမိရင်သက်ဆိုင်ရာစားသုံးသူရေးရာဌာနကိုတိုင်တန်းဖြည့်ရှင်းမှုရယူနိုင်ကြပါလိမ့်မယ်ခုလိုနိုင်ငံသားပြည်အရေးမျိုးမျိုးတရားဝင်တင်သွင်းခွင့်ပြုလိုက်ခြင်းအားဖြင့်အစိုးရအတွက်အခွန်အောက်တိတိကျကျရလာဖို့မရှိပေမဲ့လူစုကိုပဲအခွင့်အထူးပေးထားမှုပဲဖြစ်နိုင်တာအဂရိလိုက်စားမှုတချို့ရှော့ချနိုင်မှာစားသုံးသူအခွင့်အရေးတချို့ရလာမှာအပြင်ရာစုနှစ်တဝက်ကျော်ချမှတ်ခဲ့တဲ့နိုင်ငံတနိုင်ငံအတွက်အဓိပ္ပာယ်မဲ့တဲ့ပိတ်ပင်ထားမှုတစ်ခုကိုသဘာဝကျကျဖယ်ရှားပြင်ဆင်နိုင်ခဲ့ပြီဆိုတဲ့အကျိုးကျေးဇူးတော့ရမှာဖြစ်ကြောင်းပါ
ာပါရှင် VOE ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သတင်းရှင်တွေချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်အခုတော့အရင်ဆုံး VOE ကို Facebook Messenger ကနေစာတို့လေးတွေရေးလာတဲ့သတင်းရှင်တွေစာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးခြင်းပါတယ်။နန်းတွင်နှင်းစီရေးရေးဆိုတဲ့ Facebook account ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ်။ Stay Home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စာလေးရေးနေမိကုန်းလေးလည်းမေးလာပါတယ်။ဟုတ်ကဲ့ပါ။မနန်းတွေကိုဖြေကြားပေးခြင်းပါတယ်။ဟုတ်ကဲ့မနေ့ကပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ေးဆိုးကာလမှာတော့ VOE အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါ။ဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးတော့လူစုလူဝေးမဖြစ်တော့ယောဂကူးစက်နိုင်ဖို့အန္တရာယ်ကိုရှော့ချနိုင်တာဖြစ်ပါတယ်။နေလင်းဆိုတဲ့သောရရှင်ကတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးများရှိရင်ပေးပါတဲ့။ဟုတ်ကဲ့ကိုနေလင်းကိုဖြည့်ချားပေးရမယ်ဆိုရင်တော့ခုနကတော့မန်နန်းတွေကိုပြောသလိုပဲလောလောဆယ်ကျမတို့ VOE ရုံးပိတ်ထားပါတယ်။ VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်သွယ်နိုင်ပါတယ်။အီးမေးလ်ကပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာက pambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအမြန်ဆုံးစာပြန်ကြားပေးပါတယ်။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရီးလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့သောရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့။ဟုတ်ကဲ့တေးတောင်းလို့ရပါတယ်နော်။သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြာခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်လို့ကျမတို့စီလည်းစာရေးရတတ်တဲ့ကိုဟဲဆဲကတော့ပြောရင်းစုံနဲ့တစ်ခေါက်တော့မမလို့စလုံးပေါင်းတဲ့နာမည်ကိုရေးပြလာပေမဲ့ကျမအတန်ထွက်မေ့သွားလို့အတန်ထွက်မှားသွားရင်ခွင့်လွတ်ပါနော
်ချစ်ခင်လေးစားပါတယ် VOE မြန်မာဌာနမှုနဲ့ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ VOE မြန်မာဌာနကလက်ဆောင်ဖြစ်တဲ့ချီးမြှင့်ပေးပို့တဲ့ Fountain နဲ့2020ပြည့်ကလေးကိုဒီကနေ့ပဲ live call စာရဲကနေတဆင့်လက်ခံရရှိပါတယ်VOE မြန်မာဌာနရဲ့ VOE သတင်းရှင်တွေပေါ်ထားတဲ့မြစ်တာစီနာရီကြောင့်ဌာနမှုနဲ့တကွဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာပြီးတော့တက်ရကြောရှိပါစေကြောင်းတောင်းဆုပြုပါရစေ။ VOE အတွင်းရှိပါစေ။အခုလိုမျိုးဂရုတစိုက်လက်ဆောင်ပါလိုက်တဲ့ Fountain နဲ့ပြည်ကရင်လက်ခံရရှိမှုအတွက်အထူးပဲဝမ်းသာဂုဏ်ယူမဆုံးဖြစ်ရပါရစေ။အထူးသဖြင့်ကျေးဇူးတင်ရပါတယ်ဗျာ။ VOEYGN@gmail.com ကိုပြန်ကြားဖို့အတွက်ကျွန်တော်ဖုန်းက Unicode မပြောင်းရသေးလို့စိုက်တာအဆင်မပြေသေးလို့မပြောင်းချနိုင်တာကိုခွင့်လွတ်ပါဗျာ။
ဟုတ်ကဲ့ပါ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ချင်းနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်မြန်မာနိုင်ငံကသောရရှင်တွေက Unicode ကိုဇော်ချင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ် VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်မျိုးမင်းဆိုတဲ့ Facebook သောရရှင်ကတော့မင်္ဂလာပါ VOE အကိုအမများကျမ်းမာကြပါစေတဲ့ VOE ကိုနားထောင်ရတာဗဟုသုတတွေအများကြီးရလို့ကျေးဇူးအရင်တင်ပါတယ်နောက်လည်းအမြဲတမ်းအားပေးသွားအောင်ပါ VOE ကအကူအမတွေအားလုံးအမြဲတမ်းပျော်ရွှင်ချမ်းမြေ့ကြပါစေနော်တဲ့ဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်အခုလိုကဘာမှာကုဆက်ကက်ယောဂပေးကြနေတဲ့အချိန်မှာအခုလိုမင်္ဂလာရှိတဲ့မိတ်ဆက်နှစ်ခွန်းကြောင့်အရန်ကိုကျေးဇူးတင်ရပါတယ်ဒီတော့ရှင်ကိုမျိုးမင်းလဲဘေးရန်အနေနဲ့ကင်းကွာနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်မင်္ဂလာပါ VOE တဲ့ Facebook message မှာစာရေးလို့ပြန်ကြားပေးတဲ့အစီအစဉ်ကြားလိုက်ရလို့ဝမ်းသာမိပါတယ်ကျွန်တော်က view ရဲ့ပင်တိုင်းသောရရှင်မှာရေဒီယိုတွေနားထောင်လာတာနှစ်20ဝန်းကျင်ရှိပါပြီအမြဲတမ်းအားပေးလျက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ view ရဲ့နှစ်ရှည်သောရရှင်တယောက်စာရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးလက်ကင်ဖုန်းတွေကနေပြီးတော့ Facebook တုံးလို့ရတဲ့အခါမှာကျွန်တော်တို့သောရရှင်တွေစီကစာတွေလည်းပို့ပြီးတော့များများရရှိပြီးတော့ view ကိုအကြကြီးနားဆင်အားပေးလာပါတယ်ဆိုတဲ့သောရရှင်တွေနဲ့လည်းထိတွေ့ဝင်ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာမိပါတယ်ဒီသောရရှင်က view ရဲ့အစီအစဉ်တွေအားလုံးကိုကြိုက်နှစ်သက်ပါတယ်တဲ့အထူးကျေးဇူးတင်ပါတယ်ရေဒီယိုအစီအစဉ်တွေကိုနားဆင်တယ်လို့မျိုးအင်တာနက်နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်ကောမကြားရောက်နေတဲ့ကိုရိုနာကပ်ဘေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေလည်းတော်တော်လေးကိုထိခိုက်ပြီးတော့သူတို့ဒုက္ခရောက်နေရတယ်ဆိုတဲ့စာတွေနေ့စဉ်ရေးလာကြတာကျွန်တော်တို့ VOE ကလက်ခံရရှိပါတယ်အဲ့ဒီစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုအရင်တော့ဒီကိုရိုနာကပ်ဘေးကြောင့်ဒီတနေရနဲ့တနေရနိုင်ငံဒေသတစ်ခုနဲ့တစ်ခုကူးစက်လို့မရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ရဲ့စာလေးကိုဖော်ပြပေးကြပါလိမ့်။သရရှင်ပီတာပါသူကမျိုးရည်အသက်ရှည်ပါစေမေးစင်တာလေးရှိလို့မေးပြရစီဗျာတဲ့။မြမပြည်ကအပြည်ပြည်ဆိုင်ရာလေကြောင်းလိုင်းတွေဘယ်တော့ပြန်ဖွင့်ပေးပါလဲ။ကျွန်တော်ကနယူးယောက်ပြည်နယ်အိုဒက်ဆာကို Mala second yeniga yashi laravari, Nema pika, thrashing pier and tuvari. So now the enema pier maje, yadoma pillo, drinly tis in luvari, jesu temari. Hokeva, go pita ye. Now some twenty a drinyas we know, Jemma ye winitanae, cantamica. So la sanga yeniti tattoo like bari. The corona cabri cala, a two cantamai pipari. Etema lays on like his in the lay, yanatara pawarishi. Like a lolo zero, stejaraga, the zola sanga yeniti yo, manang of piambo, a simpy mam hopa, no? A good sabio, the corona cabrizal, nangama yashini, yamalo dari below, tika nina nialis re, the sari yila zarago, wimia pizamari, Malaysia got the rushing, yila sari garopo, miawarishi. Tima akamis re, the rushinga, COVID 19 gala duma, Malaysia yashini, yamanang and ari alo, yamanang and tenyo nini, yamabigo, piambio, wayonai, blumia, sari, pinamile. Now, bro, a lot of my year, winjitana becaya, blue, sari, pinamile, rafti, jamari. General Lothmarica, Trike, Letri, Chini, Madoka, Muson, John Twini, Jayavari, Supro, Akamis, Retorashin, Gilavari. Most of those Retorashingale, Malaysia, Madoka, Yanni, Yamari, Tabonjiva, Pierre Alum, Yama, Suyani, Kuni, Pure Season, Bazi, Jamari, Supro, Akulu, Gilavari.
Malaysia, Suyaga, Kayoga, Kalama, Yoga, Kusamu, Jombiavi, Nanganavi, Diga, Ninira, Yamata Yongale, Mkunibu. Through Tanyonga Pianco Nire Duriga, through Lanya Dure, Sau Ma Pame Man Side Dure, Piano Yarawa, and around the Lama Nakabawe, Lubalamia Colo Yamalevia, Aguga, a loaded Jovi Pama Takan Yaware, Yamari Pankaya Bien, Cam de Supion Teraro, Yoga Makudeme Kuni Javare, Yamari Bimbamale, a loopio, Nagombi Pianini Javavi, Deya Wenyo, Deya Mumio, Pianini Jarawa. Tayunga Malaysia Asuyan and Hina Miro Ko Nangandari Ketino Yaware. Aguro Sovai Ma Kem Temari and Taneo Yama Sakuniao Lauti Kuse Kanyara Yang Udoka Yaunivare. Nizia Sazia Le Mishijawa. Dima Chinia Yoga Yang Yam Yangile Nabiro the Yavaleme.
Aloka Mishi Dresamu Nizia Saziawa Mishivene Akon Doka Yauni Jayaware Supio Titorashi Mojo Yi Piro Mimanangu Pianai Alo Season People Mima Suyaku Nanjala Rapsipani.
ဒီမနက်ကတော့ရှင်တရားရေးဖွင့်စာကိုလည်းဖော်ပြပေးကြပါမယ်။ဒီတော့ရှင်ကတော့စစ်တွေကတော့ရှင်စစ်ပါတယ်။သူကတော့ဒီမိုးရင်းကာလကျူးကျော်တွေနေရာရွှေ့ပြောင်းရမယ်ကိစ္စနဲ့ပတ်သက်ပြီးတော့ခုလိုရင်းဖွင့်လာတာပါ။ရခိုင်ပြည်နယ်စစ်တွေမျိုးဆဲဟုံစုရက်ခွဲ့နာစီယာစာတင်ကြောင်းရှိပြီးလောင်ခွဲ့မှာကျူးကျော်နေထိုင်သူတွေကိုဘီလဆလီရက်ကနေဩဂုတ်လဆလီရက်တုံးလအတွင်းဖယ်ရှားပေးဖို့တ ာပြည်နေရာချထားပေးပေမဲ့ကြီးညာစွာမဟုတ်ပဲဖေရှားပေးရမယ်လို့ရည်စံံပေးထားတာပါဒီမိုကရေစီလို့ပါဇက်ဖျားကအော်နေပေမဲ့အာဏာရှင်ဆန်ရကြလို့လှပါတယ်အခုလိုမိုးရဲကာလမှာတကယ်သာဖေရှားပေးရမယ်ဆိုရင်မိလောင်ကွင်းတွေပြည်သူတွေအကြီးအကျယ်ဒုက္ခရောက်ရတော့မှာပါ
အခုလိုမျိုးနေကြမရှိလို့ကြူကြော်ထားတဲ့သူတွေအခုလိုချက်ချင်းကြီးပြောင်းပေးရမယ်ဆိုလို့ဒုက္ခရောက်ကြရပါတယ်ဆိုတော့ဒီသောရရှင်ကရေးထားပြီးတော့ဒီမီးလောင်ကွင်းမှာနေထိုင်နေတဲ့အိမ်တော်စုဦးရေကမြို့နယ်အုပ်ချုပ်ရေးမှူးထုတ်ပြန်ထားတဲ့စာရင်းစုစုပေါင်းအိမ်တော်စုဦးရေ1329ဆိုပေမဲ့တကယ်တမ်းအရတော့ခက်မှန်းကြီးရဆိုရင်4000လောက်ရှိတာပါဆိုပြီးဒီသောရရှင်ရေးလာပါတယ်ဒါကတော့သူပြောတဲ့ကိန်းဂဏန်းဖြစ်ပါတယ်ကျမတို့ဒီတဲ့အတည်ပြုထားတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူးရှင်ဒါနဲ့မြန်မာနိုင်ငံမှာရေပြက်လက်မှုနဲ့ဆူဆူရွရွကြုံတွေ့နေရပါတယ်။ဆိုတော့ပြီးခဲ့တဲ့သတင်းပတ်ပိုင်းအတွင်းမှာရေးလာတဲ့သတင်းရှင်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်ရှင်။ဒီသတင်းရှင်ကအညာဒေသမကွေးတိုင်းကဖြစ်ပါတယ်
။မင်္ဂလာပါ VUE ခင်ဗျာ။မကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်အနောက်ရေပုတ်စခန်းစီးပွားရေးကျွန်းဆိုင်ခင်းကြီးရွာမှာတောက်တုံးရေပြက်လက်မှုနဲ့ဆူဆူဝါးဝါးကိုကြုံနေရပါတယ်။ဧပြီလလယ်ကစပြီးတော့ပြတ်တာပါ။ရွာမှာကအင်ချီ20လောက်ပဲရှိတာပါ။ရေရရှိဖို့အတွက်ကရေရှိတဲ့နေရာကိုရောက်ဖို့3မိုင်လောက်သွားရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကြီးရွာတောက်တုံးကြီးရရှိဖို့တတော်ရည်ရဝင်ကြီးဒါမှမဟုတ်တိုင်းဆွေရအဖွဲ့စည်းအသီးသီးကတာဝန်ရှိသူတွေဒီတောက်တုံးကြီးရရှိရေးဆောင်ရွက်ပေးဖို့ VUE ကနေတစ်ဆင့်ပန်ကြားခြင်းပါလေခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာနွေရာသည်ဒီနေ့ရေပြက်လက်မှုနဲ့ဆူဆူရွရွကြုံတွေ့နေရပါတယ်ဆိုတဲ့သတင်းတွေလည်းကြားနေရပြီးတော့ဒီတော်ရရှင်တို့ဒီသားမှလည်းရေးမရှိလို့ပါဆိုပြီးတော့ခုလိုမျိုးစာရေးပြီးတော့အစိုးရအနေနဲ့တို့ရွာထိရေရရှိအောင်လို့လုပ်ပေးစီခြင်းပါတယ်ဆိုပြီးတော့ပန်ကြားလာတာဖြစ်ပါတယ်သောရရှင်ကြီးရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတော့ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာ ါပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဆက်ပြီးတော့ဒေတာလာတဲ့သွားရှင်နဲ့ကိုအလှည့်ပေးကြပါလေ။ပြည်ပရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ပြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမည်လွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါရရှင်။မြမတေးချစ်သွားရှင်တွေအတွက်လည်း VOE ကမိသားတေးလက်ဆောင်တစ်ပုဒ်ပါကြပါရနော်။ပို့ပို့တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုသွားရှင်တွေအားလုံးနှစ်ချိုက်သဘောကြမယ်လို့ထင်ပါတယ်။နားဆင်ကြပါအောင်နော်။တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။အခုဆက်ပြီးကိုရိုနာကပ်ရောဂါကာလအတွင်းလိုက်လျောညီထွေဖြစ်အောင်လူတွေဘာတွေကိုပြောင်းလဲတီထွင်နေကြသလဲဆိုတော့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားမှာဆက်ရုပ်တွေကြီးအလုပ်လုပ်တဲ့ coffee ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကိုလံဘီယာနိုင်ငံမှာတော့ဆေးရုံကရင်အဖြစ်လဲသုံးလို့ရ၊ထောင်းတလားအဖြစ်လဲသုံးလို့ရတဲ့ 2-in-1 ဆေးရုံကရင်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mac Computer တို့ကတင်ဆက်ထားပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းတောင်ကိုရီးယားနိုင်ငံကလူတွေခက်ခွာခွာနေရမယ့်စည်းကမ်းတွေကိုလိုက်နာပြီးဆိုင်ခိုင်နိုင်မဲ့ဆက်ရုပ်ကော်ဖီဆိုင်လေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒေချောင်းမြို့မှာဖွင့်လှစ်ထားတဲ့ဒီကော်ဖီဆိုင်လေးမှာကော်ဖီဖြော်တဲ့သူကကော်ဖီပို့ပေးတဲ့သူကဆက်ရုပ်တွေပါ။ Vision Silicon Company နဲ့နိုင်ငံတော်ပိုင်သိပ္ပံသုတေသနအဖွဲ့တို့ကပူးပေါင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ကိုရိုနာကပ်ရောဂါကာလအတွင်းနေ့စဉ်ဘဝတွေမှာလူတွေခက်ခွာခွာနေနိုင်မှုရည်ရွယ်ပါတယ်။ကော်ဖီဖြော်တဲ့ဆက်ရုပ်ကလေးဟာလည်းကော်ဖီအမျိုးအစားပေါင်း60ကိုဖြော်နိုင်ပြီးတော့လူတွေဖြော်တဲ့အတိုင်းအရသာထွက်တယ်လို့စားသုံးသူတွေကပြောပါတယ်။ဇပွဲတို့ဆက်ရုပ်ကလေးဟာလည်းလွယ်လွယ်ကူကူလှုပ်ရှားသွားလာနိုင်ပြီးကော်ဖီပို့နိုင်ဖို့အတွက်ဇပွဲတွေကိုစီစဉ်ထားပြီးတစ်ခါပို့ရင်ကော်ဖီ6ခွက်ပို့နိုင်တာပါ။ဆိုင်တွင်းကော်ဖီမှားယူရာမှာလည်းကစ်ဆော့ဆက်တွေကိုသုံးရမှာဖြစ်ပြီး
ကော်ဖီတစ်ခွက်ရဖို့အတွက်9မိနစ်လောက်ပဲစောင့်ရမှာဖြစ်ပါတယ်အထက်နှစ်ထပ်ရှိတဲ့တစ်ဆိုင်လုံးအတွက်လူသားဝန်ထမ်းကတော့တစ်ယောက်ပဲလိုမှာဖြစ်ပြီးတော့တန်ရှင်ရေးတာဝန်အနည်းငယ်နဲ့လိုအပ်တဲ့အစားပလာတွေကိုပြန်ဖြည့်ပေးရုံပဲဖြစ်ပါတယ်
စတူဒန့်ကိုအကြီးကျယ်ခံခဲ့ရတဲ့အီတလီနိုင်ငံကတပ်သူတွေမှာစာမေးပွဲတွေကိုလဟပြင်းကွင်းပြင်ကျဲကြီးတွေနဲ့ပန်းချန်တွေထဲမှာကျင်းပဖို့ပြင်ဆင်နေပါတယ်။ CU Valley စိုက်ပျိုးရေးတပ်သူဟာသူတို့ကျောင်းရဲ့နောက်ဆုံးပိတ်အတန်းတင်စာမေးပွဲတွေကိုအန်ရဲကင်းကင်းဘလို့ပြန်ကျင်းပရမလဲဆိုတာကျောင်းသား900လောက်နဲ့ပုံစံချစမ်းသပ်ကြည့်နေပါတယ်။ပုံမှန်အတိုင်းဆိုရင်တော့အခန်းကျယ်စာသင်ခန်းကြီးတွေထဲမှာကျောင်းသားတွေစုပြီးတော့ဖြည့်ကြတာပါ။အခုကတော့ကျောင်းပိတ်ထားတာ3လလောက်ကြာသွားပြီဖြစ်တယ်လို့အီတလီနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေကိုလည်းထိန်းချုပ်သွားနိုင်ပြီဖြစ်တဲ့အတွက်ကျောင်းသားတွေဘေးကင်းခြင်းနဲ့ဇွန်လလောက်မှာစာပို့ပဲပြန်ဖြေနိုင်ဖို့အတွက်ပြင်ဆင်နေကြတာပ
ါကိုရိုနာကပ်ရောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ကောင်တလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတစ်ယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါနိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိမ်နီးချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Rudolph Gomez ကအခုလိုဆေးရုံကရင်ကနေကောင်တလာအဖြစ်ပြောင်းနိုင်တဲ့ 2-in-1 ဆေးရုံကရင်ကိုတည်ထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လက်ရန်တွေတက်ဆင်ထားသလိုပရိတ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေထားထိထောင်မှတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြဈေးကတော့အမေရိကန်ဒေါ်လာ$62ကနေ$132ပဲကျတင်တယ်လို့ Gomez ကပြောပါတယ်ဆေးရုံကရင်ကနေကောင်တလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတည်ဆောင်သွားတဲ့သူကနေယောဂကူးစက်နှုန်းကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ်
အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိသမျှသတင်းတူသတင်းမှားတွေရဲ့ NDA ပိုးပြီးရင်ဆိုင်ရဖို့ရှိမယ်လို့မြန်မာသတင်းလောကမှာအတွေ့အကြုံရင့်ကျက်သူတွေကတနင်္ဂနွေနေ့ကသတိပေးပြောကြားခဲ့ပါတယ်သတင်းတူသတင်းမှားကောလာဟာလာတို့ရဲ့ NDA ဆိုတဲ့ကောင်းစဉ်နဲ့သကဝိုင်းကိုတနင်္ဂနွေနေ့ညကပြည်ထောင်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဦးရှိမန်းရဲ့ကိုပိုင် Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုမနီဇိုတာပြည်နယ် Minneapolis မြို့မှာပြီးခဲ့တဲ့သတင်းပတ်ကလူမဲအမျိုးသားတအူးရဲလက်ချက်နဲ့တိတ်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေ American မြို့ကြီးအတော်များများမှာဒီရက်ပိုင်းဖြစ်ပွားရမှာစနေနေ့ညပိုင်းကအကြမ်းဖက်တာတွေလူရက်တာတွေနဲ့မီးရှို့ဖျက်ဆီးတာတွေထိဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ COVID-19 ရောဂါကူးစက်ခံရမှုကမ္ဘာမှာအများဆုံးနိုင်ငံဖြစ်နေပြီးကူးစက်ခံရသူပေါင်း 1.8 တန်းကျော်ရှိနေပါတယ်။ COVID ကြောင့်တိတ်ဆုံးသူ 3,000 ကျော်ရှိနေပါပြီ။စင်ကာပူနိုင်ငံမှာတော့တနည်းအနေနဲ့ကရောဂါကူးစက်သူ518ဦးထပ်မံတွေ့ရှိခဲ့တဲ့အတွက်ကူးစက်သူပေါင်း34,800 ကျော်ရှိသွားပါပြီ။မြန်မာနိုင်ငံမှာတော့ COVID ကူးစက်ခံထားရတဲ့လူနာ224ဦးရှိပြီးတိတ်ဆုံးသူ6ဦးရှိပါတယ်။American Agatha Susan Leela ye agency NASA ga Douglas Harley ne Bob Bangan Agatha yin mu na u lite ba twa re Crew Dragon Agatha yin ha naingan daga Agatha scan ko tanin kuni ni ga yauk shi twa bi phit par de shin VOA Myanmar bai ye tanin la ni ne ne khin a si sin ni ko na sin kae ja da ba shin COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.